Welcome to the Voice of America in Burmese.
ကျမတော်ရရှင်များရှင် VOA American တန်ခါနေ2022ခုနှစ်ဩဂုတ်လ16ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။ညပိုင်းစီစဉ်တွေကိုတော့ Flying Tomato 31 32နဲ့58တို့ကနေထပ်ရိုက်နှာစင်နိုင်ပါပြီရှင်။ဒီနေ့ညထုတ်လွှင့်ပေးမယ်မြန်မာဘာသာအသံလွှင့်အစီအစဉ်တွေကိုတော့ရုပ်သံကပါဓာတ်ရိုက်ထုတ်လွှင့်ပေးမှာမို့ VOA ရဲ့ website နဲ့ Facebook စာမျက်နှာကနေသောရရှင်တွေစောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်မူကကျွန်မစုမမ
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇုံဝင်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာ9လတည်းဝင်လာတဲ့အချိန်ထိဆက်အာဏာသိမ်းမှုပေါ်စန့်ကျင်တဲ့ကန့်ကွက်ပွဲတွေကလေးထိရှိနေဆဲဖြစ်ပြီးတော့ဘုံပေါက်ကွဲမှုတွေလည်းရှိနေပါတယ်။တနမျိုးမှာမြန်မာတာမကြီးဟောင်းဦးကျော်စောမင်းဟာလူမျိုးရေးရချင်းချောက်ခံရတဲ့အကြောင်းမြန်မာ Accountability Project အဖွဲ့ကပြောပါတယ်လူမျိုးတွေတပ်ဖြတ်ခံရမဲ့ဘေးကနေလွတ်မြောက်လာတဲ့ရိုဟင်ဂျာဒုက္ခသည်တွေသူတို့ကြုံတွေ့ရတဲ့အတွေ့အကြုံတွေကိုပထမဆုံးအကြိမ်ဖြစ်အာဂျင်တီးနားနိုင်ငံကတရားရုံးမှာထွက်ဆိုခွင့်ရကြတော့မှာပါဒီလိုထူးခြားတဲ့သတင်းတွေကိုတော့မခင်ဖြူထွန်းနဲ့တူတင်ပြပေးပါမယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီလိုမျိုးနောက်ဆုံးရသတင်းတွေနဲ့အတူတနင်္လာညအတွက်ထိတ်တန့်ရောက်သတင်းဆောင်မတွေတဲ့တော်တော်ရှင်နေနားဆင်ရမှာကတော့ကိုဗစ်တတိယလှိုင်းရိုက်ခတ်မှုဒဏ်ခံရတဲ့မြန်မာနိုင်ငံမှာဒီရက်ပိုင်းကကူးစက်သေဆုံးမှုနှုန်းကျော်ကြလာနေပါတယ်
။ခုနလပိုင်းတဲ့ဆိုင်ဒီက၈လပိုင်းကနေအခုဒီနေ့ထိဆိုရင်တော့ဟိုတရရင်ကျလာတဲ့အနေအထားမျိုးပေါ့နော်။ခုအနေအထားကတော့ဟိုတော်တော်လေးသေနှုန်းကကျော်ကြသွားပြီ။ကျော်တယ်ဆိုပေမဲ့လည်းမပေါ့ဆဖို့တော့လိုတာပေါ့နော်
။ပြည်သူတွေမပေါ့ဆကြဖို့ရန်ကုန်ပရဟိတကူညီပေးနေသူတူသတိပေးခဲ့တဲ့အကြောင်းသတင်းနဲ့အတူအမေရိကန်ဒေါ်လာနဲ့မြန်မာကျပ်ငွေလဲလှယ်နှုန်းနှာကတော့ဒေါ်လာကို1800ကျပ်နီးပါးအထိမြင့်တက်လာတဲ့အခြေအနေပေါ်မှာဗဟိုဘဏ်ကဘယ်လိုထိန်းချုပ်ပါမလဲ။နောက်ချင်းပြည်နယ်မင်းတပ်မတူပြီးမှမင်းတပ်ကာကွယ်ရေးတပ်နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေကဇက်တိုက်ဖြစ်ပွားနေပါတယ်။ရှမ်းပြည်နယ်မူဆယ်ပန်ဆိုင်မှာတော့ကိုကန့်တပ်နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေကြောင့်ပြေးလာရတဲ့စစ်ရှောင်းတွေရဲ့အခက်အခဲစိန်ခေါ်မှုတွေစတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာသတင်းဆောင်မကိုလည်းတင်ဆက်ပေးမှာပါ။တနင်္လာနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့သတင်းနောက်မှတ်စုစီးပွားရေးကဏ္ဍနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုချိန်ဆုံးကတော့တနင်္လာညအတွက်ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုစုံဝင်းလိုင်းနဲ့မက်ခင်ဖြူထွေးတို့ကပြောပြပေးကြပါလိမ့်မယ်ရှင်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာ9လတည်းဝင်လာတဲ့အချိန်ထိဆက်အာဏာသိမ်းမှုပေါ်စန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေကနေ့အထိရှိနေဆဲဖြစ်ပြီးဘုံခွဲတိုက်ခတ်မှုတွေကလည်းနေ့စဉ်နေပါရှိနေပါတယ်။ဒီကနေ့ဩဂုတ်လ16ရက်နေ့ညနေ4နာရီလောက်ကရန်ကုန်မြို့စမ်းကြောင်းမြို့နယ်အတွင်းကဗဟိုလမ်းမပေါ်မှာရှိတဲ့မြို့နယ်တရားရုံးမှာပောက်ကွဲမှုဖြစ်သွားခဲ့ပါတယ်။ပောက်ကွဲတဲ့ဟာအတော်လေးကျယ်လည်လောင်ပြီးတော့အနီးအနားမှာရှိတဲ့ဒေသခံတွေကသူတို့အကျယ်ကြီးကြားရတဲ့အကြောင်းပြောပါတယ်။ပောက်ကွဲမှုဖြစ်ပြီးမကြာခင်မိနစ်ပိုင်းအတွင်းမှာပဲစစ်ကောင်စီတပ်ဖွဲ့ဝင်တွေရောက်လာတယ်လို့လည်းဒေသခံတွေကပြောပါတယ်။စကိုင်းတိုင်းကလေးမြို့မှာရှိတဲ့စစ်ကောင်စီရဲ့အရေးခါသွလောင်ရေးတပ်ဒေသရင်းကုတ်ကဲမှုဌာနချုပ်နဲ့ရဲစခန်းတို့ကိုအချင်းကိုက်ဘုံနေနဲ့မနေ့ဩဂုတ်လ15ရက်နေ့ကတိုက်ခတ်ခဲ့တဲ့အကြောင်းကလေးမြို့ PDF အဖွဲ့ကလည်းပြောပါတယ်။မကြာသေးခင်ရက်တွေအတွင်းကလေး PDF အဖွဲ့ဝင်နေနဲ့စစ်ကောင်စီကြားတိုက်ခတ်မှုတွေရှိခဲ့တဲ့အကြောင်းလည်းကလေးမြို့ PDF အဖွဲ့ကပြောပါတယ်။မုံရွာမြို့ကန္နာလာမှာရှိတဲ့အောက်ခွန်ရုံးအတွင်းမှာလည်းဒီကနေ့ညနေ3နာရီလောက်ကပောက်ကွဲမှုဖြစ်သွားခဲ့တဲ့အကြောင်းဒေသခံတွေကပြောပါတယ်။မုံရမြို့မှာမနေ့10နာရီကနေညနေ4နာရီထိမလို့အဖက်အပြင်မထွက်ရအမိန့်ထုတ်ထားတဲ့ကြားမှာပဲမနေ့ဩဂုတ်လ15ရက်နေ့နဲ့ဒီကနေ့မှာ2ရက်ဆက်တိုက်ပောက်ကွဲမှုတွေဖြစ်ခဲ့တာပါပောက်ကွဲမှုကြောင့်အနားမှာရှိတဲ့စစ်သား3ဦးထိခိုက်ဒဏ်ရာရသွားတယ်လို့ဒေသခံတွေကပြောပါတယ်အလားတူပဲမကွေးတိုင်းရစကြိုမြို့ကအမှတ်9နယ်မြေရဲစခန်းအတွင်းဒီကနေ့ညနေ3နာရီလောက်ကပုံပေါက်ကွဲမှုဖြစ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်ပောက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာရတဲ့ဆင်းရဲတော့မသိရသေးပါဘူးမုံရမြို့မှာတော့ဒီကနေ့လူငယ်တွေစုပေါင်းပြီးတော့အာဏာရှင်စန့်ကျင်ရေးချီတဲ့ဆန္ဒပြခဲ့ကြပါတယ
်လန်ဒန်မြန်မာတန်ယုံတန်မတ်ကြီးဟောင်းဦးကျော်စွာမင်းဟာလုံခြုံရေးအရာချင်းချောက်မှုတွေနဲ့ကြုံရတာကြောင့်လန်ဒန်မြို့ရဲတပ်ဖွဲ့ဗြိတိသျှနိုင်ငံသားရေးတနတဟာရနဲ့ဖွံ့ဖြိုးရေးရုံးကိုတိုင်ကြားထားတယ်လို့မြန်မာ Accountability Project အဖွဲ့ Director Christopher Gannis ကပြောပါတယ်ဩဂုတ်လ14ရက်စနေနေ့ညနေပိုင်းကလေးကစစ်ကောင်စီဘက်ကလူတချို့ကဒီလန်ဒန်မြောက်ပိုင်းကဥကျော်စွာမင်းဆက်ပြီးနေထိုင်နေတဲ့အိမ်အပြင်ဘက်မှာတွာလာနေတာချင်းချောင်းစောင့်ကြည့်တာတွေကိုတွေ့ရတယ်လို့ပြောပါတယ်။ဒါကြောင့်ဥကျော်စွာမင်းရဲ့လုံခြုံရေးအတွက်သက်ဆိုင်ရာအာဏာပိုင်တွေကိုအကြောင်းကြားထားတယ်လို့မြန်မာ Accountability Project အဖွဲ့ Director Christopher Gannis ကပြောတာပါ။စစ်ကောင်စီဘက်ကလူတချို့ကဥကျော်စွာမင်းကိုချင်းချောက်တယ်ဆိုတဲ့ဆွဆွချက်နဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတစုံတရာတုံ့ပြန်ချက်မရသေးပါဘူး။တမတ်ကြီးဟောင်းဦးကျော်စွာမင်းကိုတန်ယုံကိုပေးမဝင်ခဲ့တဲ့ဖြစ်ရပြီးနောက်ပိုင်းမှာမြန်မာစစ်ကောင်စီဘက်ကတမတ်တစ်တူခန့်ထားလိုက်တယ်လို့ဂျာကိုဗြိတိန်ဆွေရကလည်းအတိအမှတ်ပြုချပြီးဖြစ်ပါတယ်။ဒါပေမဲ့လည်းဦးကျော်စွာမင်းဟာမြန်မာတမတ်ကြီးနေအိမ်မှာပဲဆက်ရှိနေပြီးအိမ်ကိုဖယ်ပေးဖို့စစ်ကောင်စီဘက်ကဖိအားပေးတာတွေရှိနေပါတယ်။ အခုလိုဥကျော်စွာမင်းကိုလုံခြုံရေးအရာချင်းချောက်တဲ့အပြုမူတွေလှုပ်ဆောင်နေတဲ့သူတွေထဲမှာလက်ရှိ UK အစိုးရကိုယ်တိုင်ကတတ်တမန်အဖြစ်အသိမှတ်ပြုလက်ခံထားတဲ့လန်ဒန်မြန်မာတန်ယုံတာဝန်ရှိသူတွေပါဝင်ပတ်သက်နေတာကြောင့်တဟာတတ်တမန်ကြီးဝတ်ကိုဖောက်ဖျက်ကျူးလွန်ရာရောက်တဲ့ဆိုပြီး UK အာဏာပိုင်တွေအနေနဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့နဲ့ဒီလိုချင်းချောက်တဲ့အပြုမူတွေကိုရပ်တန့်ပေးဖို့မြန်မာ Accountability Project အဖွဲ့ကတောင်းဆိုထားပါတယ်ရှင်
လူမျိုးလုံးတပ်ပြက်ခံရမယ့်ဘေးကနေလွတ်မြောက်လာတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာသူတို့ကြုံတွေ့ခံစားခဲ့ရတဲ့အတွေ့အကြုံတွေကိုပထမဆုံးအကြိမ်ဖြစ်အာဂျင်တီးနားနိုင်ငံကတရားရုံးတစ်ခုမှာထွက်ဆိုခွင့်ရကြတော့မယ်လို့ UK အခြေစပ်မြန်မာရိုဟင်ဂျာအဖွဲ့ကပြောပါတယ်။လိမ်မိုင်းဆန်ရအကြမ်းဖက်ဆော်ကားခံရသူ9ဦးအပါအဝင်မြန်မာစစ်တပ်ရဲ့လူမဆန်တဲ့အကြမ်းဖက်မှုတွေကိုခံခဲ့ကြရတဲ့ရိုဟင်ဂျာတွေဟာမနေ့ဖြန်ဩဂုတ်လ18ရက်နေ့ကျရင်အာဂျင်တီးနားနိုင်ငံဘွနိုအဲရစ်မြို့ကပြည်ထောင်စုအယူခံတရားရုံးမှာထွက်ဆိုကြမှာဖြစ်ပါတယ်။မြန်မာစစ်ကောင်းဆောင်တွေအပေါ်ဆွဲဆိုထားတဲ့လူမျိုးရုံးတပ်ဖြတ်မှုအတွေ့နိုင်ငံတကာတရားစီရင်ရေးစနစ်အောက်မှာအာဂျင်တီးနားတရားရုံးကလက်ခံကြားနာတာဖြစ်ပါတယ်။ရိုဟင်ဂျာတွေအပေါ်ကျူးလွန်ခဲ့တဲ့ပြစ်မှုတွေအတွက်ဆယ်စုနှစ်တင်တဲ့ချီပြီးကြိုးပမ်းခဲ့ကြပြီးတဲ့နောက်အခုလိုထွက်ဆိုခွင့်ရတာဟာရိုဟင်ဂျာတွေအတွက်သမိုင်းဝင်ဖြစ်ရတစ်ခုဖြစ်ကြောင်းမြန်မာရိုဟင်ဂျာအဖွဲ့ဥက္ကဋ္ဌဦးထွန်းခင်ကပြောပါတယ်။ရိုဟင်ဂျာတွေအပေါ်ကျူးလွန်ခဲ့တဲ့ဆိုတဲ့လူမျိုးရုံးတပ်ဖြတ်မှုနဲ့လူသားမျိုးနွယ်ကိုဆန့်ကျင်တဲ့ရာဇဝတ်မှုတွေအတွက်မြန်မာစစ်ဖက်နဲ့အရဖက်ခေါင်းဆောင်တွေအပေါ်စုံစမ်းစစ်ဆေးမှုတွေပြုလုပ်ပေးဖို့ရိုဟင်ဂျာအဖွဲ့က2019ခုနှစ်နိုဝင်ဘာလ17ရက်နေ့မှာဦးတိုက်လျှောက်ထားခဲ့ကြတာပါ။2019ခုနှစ်အတွင်းအာဂျင်တီးနားတရားရုံးမှာအဲ့ဒီလိုလျှောက်ထားခဲ့ပြီးတဲ့နောက် ICC နိုင်ငံတကာရာဇဝတ်ခွင့်ဟုံးနဲ့ICJ နိုင်ငံတကာတရားရုံးတို့မှာမြန်မာအပေါ်ဆွဲချက်တင်ထားတဲ့အမှုတွေအတွက်ကြားနာစစ်ဆေးတာအပါအဝင်ရိုဟင်ဂျာတွေအရေးအတွက်နိုင်ငံတကာတရားရုံးမှာကြားနာစစ်ဆေးမှုတွေအရှိန်ရလာနေပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာလက်ရှိကြုံနေရတဲ့ COVID-19 တတိယလိုင်းကြောင့်အခုရက်ပိုင်းတွေအတွင်းသေဆုံးသူအရေအတွက်အနည်းငယ်ရော့ကျလာတဲ့ဆိုတဲ့ပြောဆိုမှုတွေရှိနေပေမဲ့လည်းရောဂါပိုးကူးစက်သူအရေအတွက်ကရော့ကျမသွားသေးပါဘူး။ကျန်းမာရေးဝန်ကြီးဌာနကဒီကနေ့ည8နာရီထုတ်ပြန်ချက်အရလွန်ခဲ့တဲ့24နာရီအတွင်းတက်ခွဲနမူနာပေါင်း 11,248 ခုကိုစမ်းသပ်စစ်ဆေးခဲ့တာမှာပိုးတွေ့လူနာ 2,906 ဦးတွေ့ခဲ့တယ်လို့ဖော်ပြထားပါတယ်။လွန်ခဲ့တဲ့24နာရီအတွင်းမှာပဲသေဆုံးသူပေါင်းကတော့182ဦးရှိတဲ့အကြောင်းလဲကျန်းမာရေးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံနေရာနှက်ကပြည်내တိုင်းဒေသကြီးအသီးသီးကမြို့ပြတွေမှာရောဂါပိုးကူးစက်မှုတွေအရှိန်မြင့်ဖြစ်ပေါ်နေတယ်လို့ဝေးလံခေါင်ဖျားတဲ့ဒေသတွေမှာရှိတဲ့ဒုက္ခသည်စခန်းတချို့မှာလဲရောဂါပိုးကူးစက်မှုတွေရှိနေတာကြောင့် IDB ဒုက္ခသည်စခန်းတွေမှာ COVID-19 ရောဂါရှိမရှိစမ်းသပ်စစ်ဆေးမှုတွေကို Korean Barbary အဖွဲ့အစည်းတွေကလှုံ့ဆော်ပေးနေကြပါတယ်။ကချင်ပြည်နယ်မန်ဂျာယန်ဒုက္ခသည်စခန်းအတွင်းကိုဗစ် -19 ကူးစက်နေတဲ့သူရာနဲ့ချီတွေ့ခဲ့ရပြီးတဲ့နောက်တခြားဒုက္ခသည်စခန်းတွေမှာပါယောဂပိုးရှိနေတာရှိမရှိစမ်းသပ်စစ်ဆေးမှုတွေကိုလှုပ်ဆောင်ပေးနေတယ်လို့ Catholic Korean ဘာသာရေးအသင်းကပြောပါရယ်။တချိန်တည်းမှာပဲမြန်မာနိုင်ငံအတွင်းကကိုဗစ် -19 တတိယလှိုင်းအရှိန်ရော့မသွားသေးတာကြောင့်မြန်မာနိုင်ငံမှာရောက်နေကြတဲ့ထိုင်ဝမ်သား89ဦးကိုအထူးလေယာဉ်နဲ့ပြည်တော်ပြန်နိုင်အောင်စီစဉ်ပေးခဲ့တဲ့အကြောင်းနဲ့မြန်မာနိုင်ငံကပြန်လာသူအားလုံးဒီမနေ့ August 15ရက်တနင်္ဂနွေနေ့ညနေဆောင်းတုန်းကပြန်ရောက်လာကြတယ်လို့ထိုင်ဝမ်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်ရှင်။
ဒီ American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ52.31 kHz 9383ည52.32 kHz 9383ည52.51 kHz 5885တို့ပြင်စနေတိုင်းတွေမှာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American တန်ကနေတင်းနေလာနေညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအမေရိကန်ပြည်သူတွေကိုကိုဗစ်ကာကွယ်ဆေးတက်တရာတလုံးထပ်ဆောင်ထိုးပေးဖို့ကိစ္စလာမယ့်သတင်းနှစ်ပတ်လောက်အတွင်းထုတ်ပြန်ပြောကြားမယ့်အကြောင်းအမေရိကန်ကျန်းမာရေးဌာန NIH ညွှန်ကြားရေးမှူးဒေါက်တာ Francis Collins ကတနင်္ဂနွေနေ့က Fox ရုပ်သံအစီအစဉ်မှာပြောဆိုသွားပါတယ်။လက်ရှိထိုးပြထားကြတဲ့ကာကွယ်ဆေးကထိရောက်မှုအပြည့်မရှိတော့မှာကိုစိုးရိမ်လာကြတဲ့အကြောင်းနဲ့တက်တရာတလုံးထပ်ဆောင်ကာကွယ်ဆေးကိုကျန်းမာရေးဝန်ထမ်းတွေကျန်းမာရေးဆောင်ရှောက်မှုကိဟာတွေမှာရှိနေကြသူတွေနဲ့တကြည်ရွယ်အိုတွေကိုအရင်ဆုံးထိုးပေးမယ်အကြောင်းသူကပြောပါတယ်။မျိုးပိစာစင်ကဲပြောင်းလဲလာတဲ့ကူးစက်များ Delta Coronavirus ကူးစက်မှုတွေအမေရိကန်ပြည်ထောင်စုအတွင်းတနေ့တခြားတိုးလာနေတာမှာနေ့စဉ်ကူးစက်မှု 13,900 လောက်အထိရှိပါတယ်။လက်ရှိနေ့စဉ်ကူးစက်မှုကဇူလိုင်လ1လအစပိုင်းကတည်းကအစပေါင်းများ900တိုးလာတာဖြစ်ပါတယ်။ကိုဗစ်ကပ်ဘေးဒဏ်အဆိုးအဝါဆုံးရင်ဆိုင်နေရတဲ့ဒီနှစ်အစဇန်နဝါရီလနဲ့ဖေဖော်ဝါရီလတွေတုန်းကလိုပဲအခုအချိန်မှာလည်းနေ့စဉ်ကူးစက်မှုက2,000နီးပါးအထိဖြစ်လာနေတယ်လို့ဒေါက်တာ Collins ကပြောပါတယ်။ Delta virus ဟာနိုင်ငံတဝန်းကိုအလင်းအမြန်ပြန့်နှံ့နေတာဖြစ်ပြီးကာကွယ်ဆေးလုံးဝမထိုးရသေးသူတွေအတွက်ယောဂါကူးစက်ခံရဖို့လွယ်ကူတာကြောင့်ကာကွယ်ဆေးထိုးကြဖို့လည်းသူကတိုက်တွန်းပါတယ်။လေ့လာစုဆောင်းထားတဲ့အချက်လက်တွေအရကာကွယ်ဆေးတက်ပြတဲ့လုံးထပ်ဆောင်းထိုးဖို့လိုအပ်တယ်ဆိုရင်ဒါကိုအများဆုံးဖြန့်ဝေထိုးပေးသွားဖို့တေချာပေါက်ပြင်ဆင်လှုပ်ဆောင်သွားမှာပါလို့ကူးစက်ယောဂါဆိုင်ရာအကြီးအကဲဒေါက်တာအန်တိုနီဖောက်ချီကလည်း CBS ရုပ်သံ Face the Nation အစီအစဉ်မှာတင်းနေလူတွေကပြောဆိုသွားပါတယ်။ John Hopkins Coronavirus သုတေသနစင်တာစီးရင်အရာအမေရိကန်ပြည်ထောင်စုမှာလက်ရှိ COVID ကူးစက်ခံရသူပေါင်းကတော့ 36.8 တန်းရှိနေပြီးကမ္ဘာပေါ်မှာကူးစက်မှုအများဆုံးရှိနေတဲ့နိုင်ငံဖြစ်ပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးကိုတာလီဘန်တွေဝင်ရောက်ထိန်းချုပ်တာတွေလှုပ်လာခဲ့ပြီးတဲ့နောက်တရက်အကြာမှာတော့တိုင်းပြည်ကထွက်ခွာဖို့ကြိုးစားကြတဲ့သူတွေထောင်ထဲချီဒီကနေ့ကဘူးနိုင်ငံကလေဆိပ်မှာတရုံရုံဖြစ်နေပါတယ်။လေဆိပ်လုံခြုံရေးကိုထိန်းချနိုင်ဖို့အမေရိကန်တပ်သားတွေကသတိပေးပစ်ခတ်တာတွေလုပ်ခဲ့ရတယ်လို့လွန်ခဲ့တဲ့နှစ်20အာဖဂန်စစ်ပွဲဆက်ကြခြင်းကဆက်လို့ဒီအာဖဂန်နစ္စတန်မှာတာဝန်ထမ်းဆောင်နေကြတဲ့နိုင်ငံသားသားဝန်ထမ်းတွေအကူအညီပေးရေးလုပ်ငန်းတွေမှာပါဝင်ခဲ့ကြတဲ့သူတွေကိုအာဖဂန်ကနေကယ်ထုတ်ဖို့အတွက်ကြိုးစားနေတာပါ။လင်းပြေးလမ်းတဲ့အထိနောက်လင်းဘော်ကိုတက်တဲ့လေကားပေါ်အထိကိုလူအုပ်ကြီးတွေကတိုးကျိတ်ဝင်လာနေတဲ့ရုပ်ပုံတွေအများပြားလူမှုကွန်ရက်ဆန်းမျက်နှာတွေမှာတက်နေပြီးအာဖဂန်အရက်ဖက်လေကြောင်းအာဏာပိုင်အဖွဲ့ကတော့အရက်သားလေရင်အဝင်အထွက်အားလုံးကိုနောက်ထပ်အကြောင်းကြားမှုတစုံတရာမရမချင်းပိတ်ထားဖို့ညွှန်ကြားထားပါတယ် United British Airways Virgin Atlantic နဲ့ Lufthansa အပါအဝင်လေကြောင်းလိုက်အတော်များများကတော့အာဖဂန်လေပိုင်နဲ့ထဲဖြတ်တန်းသွားလာတာတွေကိုလုတ်တော့မှာမဟုတ်ဘူးလို့ပြောဆိုထားတယ်လို့အမရိတ်နဲ့ပါကစ္စတန်နိုင်ငံကလေကြောင်းလိုင်းတွေကလည်းကဘူးကိုပြန်တက်မဲ့သူတို့ရဲ့ခီးစင်တွေကိုရပ်ဆိုင်ထားပြီးလို့ပြောပါရယ်ကဘူးမြို့တော်မှာရှိတဲ့နိုင်ငံကတန်ယုံတွေကနေဝန်ထမ်းတွေကိုကယ်ထုတ်ခဲ့ပြီးတဲ့နောက်တန်တမန်တွေပါတဲ့လေယာဉ်တွေအာဖဂန်နစ္စတန်နိုင်ငံတွေကနေထွက်ခွာဖို့ကြိုးစားနေကြတာဖြစ်ပါရယ်အီတလီ sorry Arabia ပြင်သစ် New Zealand Sweden Australia နဲ့ Czech Republic နိုင်ငံတွေကတော့သူတို့ရဲ့ဝန်ထမ်းတွေဒီကနေ့လေယာဉ်နဲ့အပြီးထွက်ခွာမဲ့အကြောင်းပြောဆိုထားပါရယ်တဲ့တဲ့ဘက်ကျော်ကာလအတွင်းမှာကိုပဲပြည်내မြို့တော်တွေနဲ့နိုင်ငံတော်အနေအများစုကိုတာလီဘန်တွေကသိမ်းယူထိန်းချုပ်ချပြီးကဘူးမြို့တော်ကလမ်းမတွေပေါ်မှာလည်းဒီကနေ့ကင်းလည်နေကြပါရဲ့ရှင်
။အစိုးရစက်ကျင်ဆန္ဒပြပွဲတွေပေါ်ပေါက်နေတဲ့ထက်နယ်ကမှာဝန်ကြီးချုပ်ပရာယုတ်ချန်အိုချာနေထိုင်တဲ့ဘန်ကောက်မြို့တော်ကစစ်အခြေစိုက်စခန်းရှိရာကိုအစိုးရစက်ကျင်ဆန္ဒပြသူယာနဲ့ချီပြီးတနင်္လာနေ့ကချစ်တက်ခဲ့ကြတာမှာလုံတင်းရဲတွေကမိသက်ပိုက်တွေမျက်ရည်ပုံးတွေတုံပြီးလူစုခွဲခဲ့ပါတယ်။လူငယ်အများစုပါဝင်တဲ့ဆန္ဒပြသူတွေကလည်းသူတို့ကိုဟန်တားထားတဲ့ရဲတပ်ဖွဲ့တွေရှိရာကိုကြောက်တုံခဲတွေမိရှုမိပတ်နေအပြင်ပင်ပောင်ဘုံလို့ခေါ်တဲ့အသေးစားဘုံတွေနဲ့ပါဖြစ်ပေါက်ခဲ့ကြပါတယ်။ထိုင်းရဲစခန်းတစ်ခုကိုပြတဲ့ရုပ်ပုံတချို့မှာတော့ယင်အသွားလာထိန်းချုပ်တဲ့နေရာတစ်ခုမိလောင်နေတာတွေ့ရပါတယ်။ဘန်ကောက်မြို့တော်ကဒင်တန်းရပ်ကွက်မှာရဲတပ်ဖွဲ့နဲ့ဆန္ဒပြသူတွေကြားအခုလိုပြစ်ပခတ်တွေဇက်တိုက်ဖြစ်နေတာမှာတင်းငွေနေနေကဖြစ်ရကတော့ခုနှစ်အတွင်း၄ချိန်မြောက်ဖြစ်ပါတယ်။အစိုးရရဲ့ COVID ကာကွယ်ဆေးထိုးအစီအစဉ်ကိုမကျေနပ်ကြသူတွေကအစိုးရကိုဝေဖန်ပြီးဝန်ကြီးချုပ်ပရာယုတ်ချန်အိုချာနှုတ်ထွက်ပေးဖို့တောင်းဆိုနေကြတာပါ။ထိုင်းနိုင်ငံမှာကာကွယ်ဆေးထိုးပြည်သူအရေးအတွက်နည်းနေစေဖြစ်သလိုပြီးခဲ့တဲ့သတင်းပတ်အနည်းငယ်အတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိတိတသားသားတိုးလာနေတာမှာဒီရက်အပိုင်းအတွင်းနေ့စဉ်ကူးစက်မှု2,000ကျော်အထိရှိနေတာဖြစ်ပါတယ်ခင်ဗျာ။
မလေးရှားနိုင်ငံမှာနိုင်ငံရေးပြဿနာတွေလနဲ့ချီပေါ်ပေါက်ခဲ့ပြီးတဲ့နောက်တင်းနယ်လာနေကနှုတ်ထွက်လိုက်တဲ့ဝင်းကြီးချုပ်မူရင်တင်ရာစင်ကိုမလေးရှားပြည်ကလောလောဆယ်အိမ်ဆောင်အစိုးရဝင်းကြီးချုပ်အဖြစ်ယာယီဆက်ခံထားပါတယ်။ဝင်းကြီးချုပ်ရာစင်နဲ့သူ့ရဲ့ဝင်းကြီးအဖွဲ့နှုတ်ထွက်လာတွေကိုတော့အရေးပေါ်ကက်ဘိနက်အစည်းအဝေးအပြီးမကြာခင်မှာပဲဘယင်အယ်ဆူတန်အဗ်ဒူလာကိုတင်သွင်းခဲ့တာပါ။သူ့ပေါ်လွတ်တော်မဲ့အများစုရဲ့ထောက်ခံမှုမရတော့တဲ့အတွက်အခုလိုနှုတ်ထွက်တာဖြစ်တယ်လို့ဝင်းကြီးချုပ်ရာစင်ကနှုတ်ထွက်စာတင်အပြီးတနိုင်ငံလုံးကိုထုတ်လွှင့်တဲ့ရုပ်သံမေးခွန်းမှာပြောဆိုသွားခဲ့ပါတယ်။လွတ်တော်အမတ်တွေကတော့နိုင်ငံရေးအာဏာကိုအသုံးချသူတွေတိကျလွတ်လပ်တဲ့တရားစီရင်မှုတွေမှာဝင်ဆွတ်ဖို့ကြိုးစားသူတွေလို့ပြောဆိုပြီးသူ့အနေနဲ့လွတ်တော်အမတ်တွေနဲ့အတူရက်တီမှာမဟုတ်တဲ့အကြောင်းလဲမလေးရှားပြည်သူတွေကိုပြောဆိုခဲ့ပါတယ်။အခုလိုဝန်ကြီးချုပ်ရက်စင်ယာရုကနှုတ်ထွက်လိုက်ပေမဲ့လက်တလောမလေးရှားမှာကိုဗစ်ကပ်ဘေးကြောင့်ရွေးကောက်ပွဲတွေကျင်းပဖို့မဖြစ်နိုင်တာကြောင့်အိမ်ဆောင်အစိုးရထဲမှာဝန်ကြီးချုပ်ရက်စင်ကပဲဝန်ကြီးချုပ်အဖြစ်နဲ့ဘယင်ကယာယီဆက်ပြီးတော့ခန့်ထားတာဖြစ်တဲ့အကြောင်းဘယင်နန်းတော်ကဖြေရှင်းချက်ထုတ်ထားပါတယ်။ဝင်ကြီးချုပ်တဲ့မခန့်ခင်အချိန်အထိတော့ရစင်ကပဲအိမ်ဆောင်အစိုးရဝင်ကြီးချုပ်အဖြစ်ဆက်လက်တာဝန်ယူမှာဖြစ်ပါရဲ့ရှင
်။ဩဂုတ်လ16ရက်တနင်္လာညရဲ့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မခင်ဖြူထွေးတို့ပြောပြပေးခဲ့တာဖြစ်ပါရဲ့ရှင်။အခုဆက်ပြီးတော့တနင်္လာညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံမှာကယ်ယောဂါကူးစက်ခံရသူနဲ့သေဆုံးသူအရေအတွက်ကအရင်ကထက်စာရင်ရော့ကျသွားပြီလို့မြေပြင်မှာကူညီဆောင်ရွက်ပေးနေသူတွေကပြောပါတယ်။ဒါပေမဲ့လည်းကိုနီးကိုဟန်နဲ့ယောဂါတိုက်ဖြတ်နေရသူတွေလည်းရှိနေတဲ့အတွက်ကြောင့်ယောဂါကာကွယ်ရေးနီးလန်းတွေကိုမပေါ်စားဘဲဆက်ပြီးတော့လိုက်နာဖို့တိုက်တွန်းနေကြပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းအပြည့်အစုံအလိမ္မာပြောပြပေးပါရှင်။
မြန်မာနိုင်ငံမှာကိုဗစ်တတိယလိုင်းတန်းကိုပြီးခဲ့တဲ့ဇူလိုင်လပိုင်းတုန်းကအခက်အခဲတွေကြားတဲ့ကရင်ဆိုင်ဖြတ်တန်းခဲ့ရတယ်လို့ကယ်ယောဂါတိုက်ဖြတ်ရေးမှာပါဝင်ဆောင်ရွက်နေသူတွေကပြောပါတယ်။လူဦးရေထူထပ်ပြီးယောဂါကူးစက်ခံရသူအများဆုံးရှိနေတဲ့ရန်ကုန်တိုင်းမှာဆိုရင်လည်းတနေ့တာတည်ဆုံးသူအရေအတွက်ဟာထောင်ကနန်းဝန်းကျင်အထိရှိခဲ့တာပါ။ရန်ကုန်အခြေစိုက်ပရဟိတအသင်းတစ်ခုကတော့အရင်ကတနေ့ကိုအလောင်း80နဲ့80ကြားမီးတကြိုနိုင်ဖို့ ကူညီဆောင်ရွက်ပေးခဲ့ရပါမယ်။အခုလပိုင်းကစပြီးထပ်ဝက်ကြော်အထိကျဆင်းသွားတယ်လို့ပြောပါရယ်
။ကျွန်တော်ခုနလပိုင်းတည်းစရင်ဒီပဲ၈လပိုင်းကနေအခုဒီနေ့ထိဆိုရင်တော့ဟိုတရရကျလာတဲ့အနေအထားမျိုးပေါ့နော်။အဲ့တော့ရင်းနှုံးကခုနလပိုင်းမှာကျွန်တော်တို့အင်တိုင်းအားတိုင်းနဲ့တအားဒီနိုင်ကုန်မှုအသင်းတွေရောအဖူလင်းအသင်းတွေရောအကုန်လုံးပေါ့နော်ကျမကြီးအသင်းတွေအကုန်လုံးကတော်တော်ကြေးရိုက်သွားတာပေါ့နော်မနိုင်မနှင်းနေစူးစားကြရတယ်ပေါ့အခုအနေထားတော့ဟိုတော်တော်လေးတိမ်နှုံးကကြော့ကြသွားပြီကြော့တယ်ဆိုပေမဲ့လည်းဘယ်လိုကောင်းလဲဆိုတော့ကျွန်တော်မပေါ့ဆဖို့တော့လိုတာပေါ့နော်အဲတူတူတိတ်တိတ်အိမ်ထဲမှာဖြစ်နေတဲ့လူတွေတည်းရှိရင်ရှိမှာပေါ့
သေဆုံးသူနဲ့ယောဂကူးစက်ခံရသူဦးရေဟာအော်ဂတ်စလာဒုတိယပတ်ကစပြီးယောကြလာပေမဲ့ကယောဂါနဲ့ပတ်သက်လို့စိတ်ချရတဲ့အနေအထားမရှိသေးဘူးလို့ကိုဗစ်ကူးစက်ခံရသူတွေကိုကူညီပေးနေတဲ့ပရဟိတအဖွဲ့တွေကပြောပါတယ်။ယောဂါကြောင့်ဆေးရုံမှာလာရောက်ကုသသူတွေထက်ကိုယ့်ရဲ့နေအိမ်မှာသာနေထိုင်ပြီးကိုထူကိုထကုသနေသူတွေလည်းရှိနေသေးတယ်လို့မွန်ပြည်နယ်ကိုဗစ်တိုက်ဖျက်ရေးမှာပါဝင်သူတဦးကလည်းပြောပါတယ်
။ဒီဒူလိုင်လ9လပိုင်းကလည်းစာလို့ချင်တော့ကျွန်တော်တို့သေးုံနေမှာလူနာတွေရောနည်းလာတယ်ပေါ့နော်သေဆုံးတော့နည်းတယ်လူနာနည်းလာတယ်ဆိုတော့ကျွန်တော်တို့ကိုဗစ်ကကျွန်တော်တို့ညော်လို့ဒီအရှင်းပြောက်သွားတာလည်းမဟုတ်ဘူးပေါ့နော်ရှင်းပြောက်သွားမဟုတ်ဒါကြီးကဆက်ပြီးတော့ရှိနေတော့ရှိသေးတယ်ရှင်းသွားပြီးတော့နောက်ပြဒီအသက်တွေမဆုံးချုံမှုတော့ဟိုနည်းနည်းတော့ဟိုကြီးဆိုင်ပြီးတော့နေပြီးနေတာပေါ့နော်နောက်ပြရက်ွက်တွေအိမ်ထဲမှာလေကုသနေတဲ့လူနာတွေလည်းရှိသေးတယ်ပေါ့နော်အရှိသေးတယ်ခါကျတော့ mobile clinic တွေနဲ့ဟိုလာပြီးတော့ကုသပေးရပါ냐အဲ့လိုနေသားလေးတွေလည်းရှိသေးတာပေါ့နော်အဲ့ဒါကြောင့်မို့ကျွန်တော်အမြင်နဲ့ဆိုတော့ဟိုပေါ်တော့မပေါ်စားနိုင်ဘူးပေါ့နော်
ယောဂါတန်မြားရှိသူတွေတည်ဆုံရင်သူတို့မှာကိုဗစ်ယောဂါပိုးရှိမရှိအရင်ကစစ်ဆေးအတည်ပြုနိုင်ခဲ့ပေမဲ့အခုတက်တရာလိုက်မှာတော့အတည်ပြုနိုင်မှုအခက်အခဲတွေရှိနေပါတယ်။ဒီအပိုင်းအတွင်းတည်ဆုံသူတွေမှာယောဂါတန်မြားလက္ခဏာတွေရှိပေမဲ့လည်းကယောဂါနဲ့တည်ဆုံတာဟုတ်မဟုတ်ဆိုတာအတည်ပြုနိုင်မှုခက်နေတယ်လို့ပရဟိတာဆောင်ရွက်ပေးနေတဲ့ဆရာတော်တစ်ပါးကမိန့်ပါတယ်
။ဒေတန်ကလည်းကျမ်းမာရေးတယ်အလုံးမလုံးဘူး။ဒေတန္တရကျမ်းမာရေးကိုရက်ကွက်ကိုနေရကိုဒေတာအတိအပြီးမှရှိတဲ့ဥစ္စာတွေဘာကြောင့်တည်တယ်ဆိုတဲ့ဥစ္စာမျိုးကိုသူတို့ကိုယ်တိုင်လည်းလက်မဆစ်သေးဘူးပြီးလို့ရှိရင်သက်ဆိုင်ရာတွေလည်းမလွတ်သေးဘူးအဲ့ခါကျတော့တည်နှုံးကဘာယောဂနဲ့တည်နှုံးမှဟိုမှာခံမှန်းရခက်နေတယ်ဒီယောဂနဲ့တည်လို့ပြောအောင်လဲအစ်စ်ဆေးထားတာမရှိတဲ့အတွက်ကြောင့်မို့အဲ့ဒီလိုအခက်အခဲလေးနဲ့တွေ့တယ်နောက်ပြီးတော့ပရာဟိတရဲ့အတွက်ကတော့ကာကွယ်ရေးပစ္စည်းတွေအရင်ရှားပါနေတယ်
ကျမ်းမာရေးဝန်ကြီးဌာနကနေ့စဉ်အတည်ပြုပေးနေတဲ့လူနာဥယျာဉ်နဲ့တည်ဆုံသူအရေအတွက်ဟာမြေပြင်အခြေအနေနဲ့ကွဲလွဲမှုတွေရှိနေတယ်လို့ကယောဂါတိုက်ဖျက်ရေးမှာပါဝင်နေတဲ့ပရဟိတအဖွဲ့တွေနဲ့ကျမ်းမာရေးပညာရှင်တွေကမှတ်ချက်ပြုထားပါတယ်။ကျမ်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့စာရင်းအရဆိုရင်ပြည်တွင်းမှာကိုဗစ်အတည်ပြုလူနာ3သိန်းကျော်နဲ့တည်ဆုံသူ 13,000 ကျော်ရှိထားပါတယ်။ကယောဂါကူးစက်နှုန်းထိန်းချုပ်နိုင်မှုအတွက်စာသင်ကျောင်းတွေနဲ့အစိုးရရုံးအပါအဝင်ဘဏ်တွေကိုလည်းဩဂတ်စ်လ22ရက်နေ့အထိပိတ်ထားပါတယ်ရှင
်။ဒါကတော့ပြည်တွင်းမှာကိုဗစ်ကူးစက်တည်ဆုံမှုနှုန်းရော့ကျလာတဲ့အခြေအနေအလိမ်မာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အမေရိကန်ဒေါ်လာနဲ့မြန်မာကျပ်ငွေလဲလှယ်နှုန်းထားမြင့်တက်လာနေတဲ့အခြေအနေသတင်းကိုတင်ဆက်ပေးကြပါမယ်။အမေရိကန်ဒေါ်လာနဲ့မြန်မာကျပ်ငွေလဲလှယ်နှုန်းထားကပြင်ပငွေလဲဈေးကွက်မှာတော့တဒေါ်လာကိုမြန်မာကျပ်ငွေ1800နီးပါးအထိအမြင့်ဆုံးနှုန်းကိုတကြောပြန်ရောက်လာပါတယ်။ဒီအပိုင်းမှာပြည်တွင်းဘဏ်တွေပိတ်ထားတာကြောင့်အခုလိုတက်လာတာလို့ပြောနေကြပေမဲ့ဗဟိုဘဏ်ဘက်ကတော့နှုံထားတစ်ခုမှာတည်ငြိမ်အောင်လို့ထိန်းချုပ်သွားမယ်လို့ VOA ကိုပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းအပြည့်အစုံကိုငင်းချမ်းပြောပြပေးပါရှင်
။ဩဂုတ်လအစောပိုင်းကစလို့တရိပ်ရိပ်တက်လာတဲ့ဒေါ်လာနဲ့မြန်မာငွေလဲလှယ်နှုန်းဟာဒီကနေ့ဩဂုတ်လ16ရက်နေ့မှာ1840နဲ့အမြင့်ဆုံးကိုပြန်ရောက်လာပါတယ်။ဗဟိုဘဏ်ကတော့ငွေလဲနှုန်းဒီထက်ထက်တက်မလာဘူးနီးလန်းတချို့နဲ့ထိန်းချုပ်သွားမယ်လို့ပြောပါတယ်။သွင်းကုန်ဖြစ်တဲ့ဆေးဝါးလောင်စာဆီစားသုံးဆီစားတောက်ကုန်ဓာရီအတွက်လိုအပ်တဲ့နိုင်ငံသားငွေကိုလိုအပ်ချက်ပေါ်မူတည်ပြီးဖြည့်ဆည်းပေးတဲ့နီးနောက်တနည်းကတော့လုပ်ငန်းရှင်တွေနဲ့ဘဏ်တွေအကြားငွေကြေးရောင်းဝယ်တာမှာဖြစ်တဲ့အတိုင်းအတာထက်မကျော်အောင်ညှိနှိုင်းလှုပ်ဆောင်ပေးတဲ့နီးစတဲ့နီးလန်းနှစ်ခုကိုအသုံးပြုသွားမယ်လို့ဗဟိုဘဏ်ရဲ့ဒုဥက္ကဋ္ဌဦးဝင်းတော်က VOA ကိုပြောပါတယ်။
တို့ရိုးသေးသေးနဲ့ဆိုရင်အပိုင်းမှာနှစ်ပိုင်းရှိပါတယ်။ဒေါ်လာပြေးဆိုတော့ကိုလိုချင်းလိုပြေးကိုထိထိုးလို့တော့မရဘူး။ဒါတော့ဖက်ပြနေဒီကူပေါ်မှာဒေရောင်းရဲ့ပြောင်းလေဘယ်လိုဖက်ပြဒေါ်လာကြီးညီမဦးနဲ့ဒီကန်နဲ့ကိုကြီးကျိုးလေးပဲညီမအောင်တော့ဟိုဆေးရပါဘူးအဲ့တော့ကျန်းကြီးကတော့ကျွန်တော်က600ပြင်းပါပဲရှိအောင်ကျွန်တော်တို့ဈေးမှုရထားပါ
ဘူး public ကဘန်တွေကိုဩဂုတ်လ14ရက်နေ့ကနေ22ရက်နေ့အထိပိတ်ထားမယ်လို့စစ်ကောင်စီဘက်ကကြေညာထားပါတယ်ပြည်တွင်းနိုင်ငံရေးအခြေအနေအပြောင်းအလဲနဲ့ဘန်ပိတ်ရဲ့ကြောင့်ဒေါ်လာဈေးပြန်တက်လာတယ်လို့ခန့်မှန်းထားတာလည်းရှိပါတယ်ဒါကြောင့်ဒီရက်ပိုင်းမှာဒေါ်လာဈေးက1800ကျပ်ဝန်းကျင်ရောက်သွားနိုင်တယ်လို့ဒေါ်လာနဲ့ရွှေအယောင်းဝယ်လုပ်ငန်းတစ်ခုက တော်တင်းတင်းခိုင်ကဗီဒီယိုကိုပြောပါရယ
်ပြန်ပါလေဒီကဒီချောင်းပိတ်လိုက်လို့ဆိုတဲ့သဘောအနေနဲ့တို့အလဲမှာငွေကျို့ကစားနေရပေါ့ဆက်ဆက်ကနေဆက်ရောက်ရှိတော့တောင်းအောင်လာမယ်ဒီချောင်းရှိရတော့ကခံရကြည့်တော့မချောတော့ရှင်ရပိုင်းတော့အဖြစ်တော့နည်းနည်းလေးကျဆွဲနေနိုင်ရှင်ဒါနောက်တစ်ခါတော့နိုင်ရင်တော့ပုံမှန်လေးပြင်ကျင်းသွားလို့ဆန်တော့လည်းပိတ်လို့မရှိဘူးလေအဲ့ဒီချင်းရဲ့ဒီပေါ်လည်းပါမယ်ပေါ့
မြန်မာနိုင်ငံတော်ဗဟိုဘဏ်ကလည်းဒေါ်လာ3သန်းနီးပါးကိုဩဂုတ်လအတွင်းခံမှန်းကြီး10ချိန်နီးပါးလောက်ရောင်းချခဲ့ပါတယ်။ဒါကတော့ဒေါ်လာဈေးနှုန်းထိန်းကြီးဖို့နီးလန်းတစ်ခုအနေနဲ့အသုံးပြုတာလည်းဖြစ်ပါတယ်။ဒေါ်လာဈေးနဲ့အတူမြန်မာရွှေဈေးကလည်းပြန်တက်လာပြီးအကယ်ဒမီအခောက်ရွှေတစ်ကျပ်သားကို16,800နဲ့ဈေးပိတ်ခဲ့ပါတယ်။ကမ္ဘာရွှေဈေးကလည်း10နှစ်တာအတွင်းအမြင့်ပိုင်းကိုပြန်ရောက်လာပြီးတော့တအောင်စကိုအမေရိကန်ဒေါ်လာ1,984ရှိနေပါတယ်ခင်ဗျာ။
ဒါကတော့မြန်မာငွေလဲလံနှုံထားအမြင့်ဆုံးနှုံထီတက်လာတဲ့အကြောင်းကိုငင်းချန်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ချင်းပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းတိုင်းရင်းသားဒေသတွေဘက်ကစီးရဲချေနေတဲ့တွင်တွေကိုဇက်တိုက်တင်ပြပေးကြပါတယ်ချင်းပြည်နယ်မင်းတပ်မြို့နယ်မင်းတပ်မတူပြည်ကြား16မိုင်ဝန်းကျင်လောက်မှာတော့မင်းတပ်ကာကွယ်ရေး CDF အဖွဲ့နဲ့စစ်ကောင်စီတပ်တွေကြားမှာဒီကနေ့မနက်ပိုင်းနောက်ပြီးတော့မနေ့တုန်းကလည်းတိုက်ပွဲ3ချိန်ဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲမှာတော့စစ်ကောင်စီတပ်ဘက်ကထိခိုက်ကြဆုံးမှုများတယ်လို့မင်းတပ် CDF ဘက်ကပြောပါတယ်။ဒီအကြောင်း VOA သတင်းတောက်နိုင်ကွင်းအင်ကပြောပြပေးမှာပါရှင
်။မင်းတပ်မြို့နယ်မှာဒီမနေ့ပိုင်းမြန်မာစစ်တပ်နဲ့မင်းတပ်ကာကွယ်ရေး CDF အဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့မင်းတပ်ကာကွယ်ရေးအဖွဲ့ပြန်ကြားရေးတာဝန်ခံဒေါက်တာရောမန်ကပြောပါတယ်။
ဒီနေ့မနေ့ကျတော့16မိုင်ကနေမှ Francis Campbell ကိုစက္ကစတဲ့ထိုးစစ်စင်တာတော့ဒီနေ့မနေ့တိုက်ပွဲပြန်ဖြစ်ပြီးတယ်။အနောက်ဖက်စစ်နေတာပေါ့။နောက်ထပ်တိုက်ပွဲဒီနေ့မနေ့ထပ်ဖြစ်တာပေါ့
။မနေ့ကဩဂုတ်လ15ရက်မှာလဲမင်းတပ်မတူပြည်အကြား14မိုင်နဲ့16မိုင်ဘက်မှာတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ပြီးစစ်ကောင်စီတပ်ဘက်ကထိခိုက်ကြဆုံးမှုများတယ်လို့ဒေါက်တာရောမန်ကပြောပါတယ်။
မနေ့ကတိုက်ပွဲကသူတို့ကမင်းတပ်မတူပြည်လမ်းကြပေါ်တော့အဲ့ဒီ၁၄မိုင်ကလည်း၁၆မိုင်စခန်းကိုသူတို့လက်နဲ့ကြီးနဲ့တန်းတန်းထူပါ၁၆မိုင်စခန်းကိုတက်လာတယ်။မနေ့ဆယ်နယ်လောက်တော့သူတို့ကအဲ့ဒီလမ်းခွဲထိရောက်တက်လာတယ်။၁၄မိုင်သားမှကျွန်တော်တို့ PDF မင်းတပ်ဖွဲ့နဲ့ချစ်တွေ့မှုဖြစ်တယ်ပေါ့တိုက်ပွဲဖြစ်တယ်။စကားစကားဘက်ကလည်းကြာဆုံးနည်းရှိတယ်။သူတို့ဘက်ကအား150လောက်ရှိတယ်။ဒိုင်ကများတော့ PDF ကနည်းနည်းချုပ်လာတယ်။၁၆မိုင်မှာပဲကျွန်တော်တို့ကလည်းချစ်တွေ့မှုပြန်ဖြစ်ကြတယ်။၁၆မိုင်မှာလည်းသူတို့ဘက်ကအထိတိုက်တဲ့ကြာဆုံးဒီဆုံးကတော့20နီးပါးရှိနိုင်တယ်ပေါ့။တရားရတယ်လို့တော်တော်များများကြောက်20လောက်တရားရနိုင်တယ်။ဒီတရားကထိခိုက်ကြဆုံးတော့မရှိဘူး။အဲ့ဒါမတရားချင်လေပေါ့
။မနေ့ကမင်းတပ်ပိုက်ပွဲမှာစစ်တပ်ဘက်ကထိခိုက်မှုများနေတယ်လို့မင်းတပ် CDF ဘက်ကပြောပေမဲ့တီးခြားတိမ်မပြုတ်နိုင်သေးပါဘူး။မင်းတပ်မြို့နယ်မြောက်ဘက်စစ်မြေနာမှာလည်းစစ်ကောင်စီတပ်ဘက်ကတားဖြတ်ထားတယ်လို့ပြောပါတယ်
။ဒီမြောက်ဘက်ပေါ့ရှက်တို့မြွေတွေတို့ရှင်မွေတို့အဲ့ဒီရွာနာမှာလည်းစကားစားတက်တူရှိနေတာပေါ့။အဲ့ဒါ CDF နဲ့တော့အထီးတွေ့တော့မဖြစ်သေးဘူးပေါ့။
စစ်ကောင်စီကနေမင်းတပ်မတူပြည်လမ်း14မိုင်မှာစစ်ကြောင်းတစ်ခုမင်းတပ်မြို့နယ်မြောက်ဖက်ရှစ်မွေးရွာနဲ့မြွေတွေးရွာတွေမှာစစ်ကြောင်းတစ်ခုစုစုပေါင်းစစ်မျက်နှာ3ခုဖွဲ့ပြီးထိုးစစ်ဆင်နေတာဖြစ်ပါတယ်မင်းတပ်မြို့နယ်အတွင်းတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူးမနေ့က VOA ရဲ့ဆက်တွယ်မေးမြန်းရမှာတော့ဩဂုတ်လ14ရက်နေ့ကမင်းတပ်မြို့နယ်မကွေးအိမ်လူမျိုးဘက်မှာနေမြေလုံးချုံရေးလှုပ်ဆောင်နေတဲ့မြန်မာစစ်တပ်နဲ့ CDF ဖွဲ့တို့15မိနစ်လောက်ဖိတွေ့တိုက်ပွဲဖြစ်ပွားပြီးစစ်တပ်ဘက်ကစစ်တီတယောက်တန်ရန်ရရှိသွားတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောဆိုခဲ့ပါတယ်။မင်းတပ်မြို့နယ်မှာစစ်တပ်ကအာဏာသိမ်းပြီးနောက်ဇန္ဒပြမှုတွေကိုအကြမ်းဖက်နှိမ်နင်းရာကနေပြီးခဲ့တဲ့ဧပြီလကိုမိုင်းလောက်ကစပြီးတော့စစ်ကောင်စီတပ်နဲ့ချင်းစီတဲ့ကြားတိုက်ပွဲစတင်ဖြစ်ပွားလာခဲ့တာပါ။တိုက်ပွဲဖြစ်စဉ်တွင်မင်းတပ်မြို့ပေါ်နဲ့ကြေးရွာကရွာသားတောင်းချီစစ်ဘေးသိမ်းချောင်နေရပါတယ်။စစ်ရှောင်းလူချို့ကတော့နေရပြန်လာရှိပေမဲ့လည်းအများစုကနေရမပြန်နိုင်ကြသေးသလိုစန္ဒရိကာစေဝါကူညီလိုအပ်ချက်အခက်အခဲတွေရှိနေပါတယ်ခင်ဗျာ
ဒါကတော့ချင်းတက်မတူပြည်ဘက်ကအခြေအနေကို VOA သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့မြန်မာဘာသာအသံလွှင့်အစီအစဉ်တွေကိုရုတ်တံကပါတိုက်ရိုက်ထုတ်လွှင့်ပေးနေတာမို့သောရရှင်တွေစောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ကတိုက်ပွဲတွေကြောင့်စစ်ရှောင်းပြေးနေရတဲ့ပြည်သူတွေဒုက္ခရောက်နေတဲ့အကြောင်းကိုတင်ပြပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ပန်ဆိုင်အနီးမှာတော့ဒီလအစောပိုင်းတုန်းကစစ်ကောင်စီတပ်နဲ့ကိုကန့်တပ်တို့ကြားတိုက်ပွဲတွေဖြစ်ခဲ့ပါတယ်။ဒီလိုဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်တရုတ်မြန်မာနယ်စပ်အနီးမှာစစ်ပြေးဒုက္ခတွေကတထောင်ကျော်ရောက်ရှိနေပါတယ်။ဆက်ပြီးတော့လည်းစစ်ရေးတင်းမာမှုတွေရှိနေတာကြောင့်ဒီစစ်ဆောင်ဒုက္ခသည်တွေဟာနေရက်ကိုမပြောင်းနိုင်ကြသေးပဲဖြစ်နေပါတယ်။တစ်ချိန်တည်းမှာပဲကြောင်မဲမြို့နယ်ထဲမှာလည်းတိုင်းရင်းသားတပ်ဖွဲ့တွေကြားဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဒေသခံတွေကဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်။ရန်ကုန်ကလာတဲ့ရှမ်းပြည်နယ်မြောက်ပိုင်းကစစ်ပြေးဒုက္ခသည်တွေရဲ့အခြေအနေကိုအောင်မြတ်သူပြောပြပေးပါရှင်။
ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ပန်ဆိုင်ဒေသမှာစစ်ကောင်စီတပ်တွေနဲ့ MNDA ကိုကိုကန်တပ်တွေအကြားဒီလ3ရက်နေ့ကတိုက်ပွဲတွေဖြစ်ခဲ့တာပါဒီတိုက်ပွဲတွေဖြစ်ခဲ့ပြီးနောက်ဒေသခံရွာသားတစ်ထောင်ကျော်ဟာတရုတ်မြန်မာနယ်စပ်ကိုထွက်ပြေးနေရကြောင်းစစ်ကြောင်စခန်းတာဝန်ကဗီအိုကိုပြောပါတယ်စစ်ကြောင်ကတောင်းရမယ်ငါဖြစ်ဖို့ဘာလို့လဲမင်းတို့နိုင်ငံအသိစိတ်ကြီ Kune, Gogan Sekwe Galaga, Tisogre, Sichonskan, Assault Oniama, Inonzu Goze Joni Tami, Jandurigaro, Aninama, Tewane, Detoni Ranjajo, Biobare, Say Timamu, Sashini Ajo, Niam Janai, Debe, Yishi, Sunny Amesu, Jika Kakeshi Jong, and Subjobare.
ဒီမှာဖြစ်တာဗလာဒီကြောက်နေတဲ့ဟိုရလေးပျံပြီးပြီးဖြစ်နေဒီပြတ်ပြတ်ပါမယ်ဆိုတာပေါ့ဒီတော့အဲ့ဒါဆိုရင်အခုဒီချောင်းတဲ့အဖြစ်အပျက်အချင်းကြတာတွေချင်းသာတော့တာပြည်လာပြည်လာဒီအုံမြန်မာနေဆဲရောက်ဆစ်ဆောင်တွေကိုပုဂ္ဂလိကအလှူရှင်တွေကကူညီတာရှိပြီးအဖွဲ့စည်းလိုက်ကူညီတာမျိုးတော့မရှိသေးဘူးလို့ပြောပါတယ် ပန်ဆိုင်တဲ့မုံကိုဒေသဘက်မှာဒီလ7ရက်နေ့ကမုံကိုဒေသဘက်မှာတန်လင်းမြစ်ကိုဖြတ်ကူးဝင်ရောက်လာတဲ့စစ်ကောင်စီတပ်ကိုဂျားပြတ်တိုက်ခဲ့ကြောင်း MNDA ကိုကန်တပ်ဖွဲ့ကဒီကနေ့သတင်းထုတ်ပြန်ထားပေမဲ့အသေးစားအတည်ပြုချက်တော့မရသေးပါဘူး။ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲဒေသဘက်မှာလည်း
ကျောင်းမင်းမျိုးနယ်ဟူးဆွန်အုပ်စုပန်ဆန်ကျေးရွာကလူတရာလောက်ဟာကျူရှောမြောက်ကျေးရွာကိုလာရောက်တင်းရှောင်းနေကြောင်းဆစ်ရှောင်းရွာသားတူကပြောပါရယ်ဒီမှာတော့လူတရာနဲ့တယောက်ကလေးနဲ့ကလေးရောက်ပါတယ်တရာနဲ့တယောက်နောက်ကျနေဆက်နေကြောင်းလေးမ95ကျော်နေရောက်ကလေးရောက်ဟာ26ယောက်လောက်ရှိရယ်တိုက်ပွဲတော့မဖြစ်သေးဘူးဗျတနေ့နဲ့တနေ့ဟာရွာကိုနီးလာတာလေနှစ်ဖက်စလုံးကိုပဲရွာလဲစီးပွဲဖြစ
ပန်းခွဲရွာကဆစ်ဆောင်တရားကျော်ဟာနန်းစော့ရွာကိုတင်းရှောင်းနေရကြောင်းဆစ်ဆောင်သူကပြောပါတယ
်။ကျွန်တော်ကပန်းခွဲကနေရှောင်းခဲ့တာပါရှင်။တနေ့ရက်နေ့ရှင်။နန်းစော့စာတင်ကျောင်းပါရှင်။ပညာနဲ့ဆက်တယောက်ရှိရရှင်
။တောင်တွေကိုဒေသတွင်အကူအညီပေးရေးဖွဲ့တွေကစာနေကထောက်ပံ့ပေးတာပြီးဆောင်းနဲ့စီဝါလိုအပ်တာတွေရှိနေကြောင်းလည်းဆစ်ဆောင်တွေကပြောပါတယ်။ဆစ်ဆောင်အများစုဟာဘုံကြီးကျောင်းနဲ့စာတင်ကျောင်းတွေမှာစုပေါင်းနေထိုင်ကြရတာကြောင့်ကိုဗစ် -19 ရောဂါကူးစက်ပြန့်မွားမှုကိုလည်းစိုးရိမ်နေကြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲတီဘောနံပါတ2ကျေးတီစတဲ့မြို့နယ်တွေမှာပြီးကြတဲ့လပိုင်းက RCSS ရှမ်းတောင်ပိုင်းအဖွဲ့နဲ့ SSPP ရှမ်းမြောက်ပိုင်းနဲ့ TNLA တအန်းပူပေါင်းအဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်ခဲ့ပြီးဒေသခံတွေထောင်ထဲချပြီးတိမ်းရှောင်နေရပါတယ်ခင်ဗျာ
။ဒါကတော့ရှမ်းပြည်မြောက်ပိုင်းကစစ်ပြေးဒုက္ခသည်တွေရဲ့အခြေအနေကိုအောင်မြတ်သူပြပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့တောက်ကြညာအတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်မှာထုတ်လင်းပေးမယ်ဒုတိယပိုင်း나이ဝက်မှာတော့သတင်းနောက်မှတ်စုအစီအစဉ်စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့အတူဥရုယာသီပြောင်းလဲမှုကြောင့်တစ်တောပြုံးတိမှုတွေအကြောင်းသတင်းဆောင်မှာတင်ဆက်ပေးဖို့ရှိပါတယ
်။ VOA American တဲ့ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ကျိုးရူဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။INFO ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamis ဖြစ်ပါတယ်။ အတန်းနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ကျွန်တော် soundcloud.com/voabemis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA American သံကနေတနင်္လာနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေလှိုင်းဒိုမီတာ31 kHz 9383ည၊လှိုင်းဒိုမီတာ32 kHz 9383ည၊လှိုင်းဒိုမီတာ51 kHz 9885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အပတ်စဉ်ကဏ္ဍတွေကိုမတင်ဆက်ခင်မှာတော့အရင်ဦးဆုံးဥရုယာတီပြောင်းလဲမှုနဲ့တစ်တောပြုံးတိမှုတွေကြောင့်သဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးရတဲ့သတင်းဆောင်ပါကိုတင်ဆက်ပေးကြပါတယ်။အာဖရိကတိုက်ထဲမှာတော့အနက်ဆုံးဒီတန်ဂါရီကာဆိုတဲ့ရေကန်ကြီးကမြင့်တက်လာတဲ့ရေမျက်နှာပြင်တွေဟာဘရွန်ဒီနိုင်ငံရဲ့မြို့တော်ဘန်ဂျမ်ဘူရာရဲ့ဘေးပတ်ဝန်းကျင်မြေနေရာတွေကိုပါဝါမျိုလာနေပါတယ်။ဥရုယာတီပြောင်းလဲမှုနဲ့တစ်တောပြုံးတိမှုတွေကြောင့်မိုးရေကန်ရဝန်းတွေကမြေစီလာတွေပျက်စီးပါတယ်။နောက်မိုးရင်နဲ့အတူနှုံးမြေတွေကကန်နေတဲ့ကိုစီဝင်လာနေပါဗျ။ဒီနေထားတွေကိုပြောင်းလဲမပြစ်နိုင်ဘူးဆိုရင်တော့ကန်ရေမျက်နှာပြင်ကဆက်ပြီးတော့မြင့်တက်လာမှာဖြစ်ပါတယ်။ဒီလိုကန်ရေမျက်နှာပြင်ဆက်ပြီးမြင့်တက်လာတဲ့ဆိုရင်ရေဘေးဒုက္ခတွေတိုးလာမယ်လို့ကျွမ်းကျင်သူတွေကသတိပေးပါဗျ။ AB သတင်းကိုအခြေခံပြီးတော့နန်းလောင်ပြောပြပေးပါရှင်
။အာဖရိကတိုက်အရှေ့ဘက်ပိုင်းကနိုင်ငံ၄ခုနဲ့ထိစပ်နေတဲ့ကမ္ဘာဒုတိယအကြီးဆုံးတန်ဂန်ဂီကာကန်ထဲကရေတွေမြင့်တက်လာတဲ့အတွက်ဘေးပတ်ဝန်းကျင်မြို့ရွာတွေထက်အထိရေတွေဝင်လာပြီးတော့ဒေသခံတွေရေလွှာပြောင်းရွှေ့နေရပါတယ်။ဘူဂျမ်ဘရာထဲရေတွေဝင်လာတာကြောင့်အိမ်တွေကျောင်းတွေနဲ့စီးပွားရေးလုပ်ငန်းတွေလည်းခြောက်သွေ့တဲ့အမြင်ပိုင်းကိုဆက်ပြီးတော့ပြောင်းရွှေ့နေရပါတယ်။ပြီးခဲ့တဲ့10နှစ်လောက်ကစပြီးတော့ပုံမှန်ရေတက်လာပေမဲ့မနစ်ကတော့တစ်နှစ်အတွင်း6ပေကျော်အထိရေတက်လာတယ်လို့ဒေသခံတချို့ကပြောပါတယ
်။
ရေတွေကရက်ွက်တွေထဲအထိဝင်လာပြီးကျမရဲ့အိမ်လည်းရေမြုပ်သွားပါတယ်။ဒါကြောင့်ရေလွတ်တဲ့အမြင်ပိုင်းကိုပြောင်းပြီးတော့အိမ်ဆောက်ဖို့လုပ်ရပါတယ
်။ခုလိုဘေးလွတ်ရာပြောင်းလာကြတဲ့ဒေသခံတွေကတော့တစ်နှစ်အရေးပြန်ကျသွားလိမ့်မယ်လို့မျှော်လင့်နေတာပါ။2019ခုနှစ်ကအာဖရိကအရှေ့ပိုင်းမှာစံချိန်တင်မှုတည်ထောင်ပြီးတော့မိုးရေတွေရေကန်တဲ့ဈေးဝင်ရကအခုလိုရေကြီးလာတာလို့သိပ္ပံပညာရှင်တွေကထောက်ပြပါတယ
်။ Comme on est dans un contexte de réchauffement global des océans
ဥရုယာတီပြောင်းလဲမှုကြောင့်သမုဒ္ဒရာရေတွေပူနွေးလာနေတာပါ။ဒီလိုအနေထားမျိုးမှာကမ္ဘာကြီးရဲ့ဆိုထိုင်းစာလဲဆက်ပြီးတက်လာမဲ့ပုံရှိပါတယ်
။ဘရွန်ဒီနိုင်ငံမှာမိုးသည်ထန်ပြီးတော့မိုးရေနဲ့အတူနှုံးမြေတွေကရေကန်တဲ့ဈေးဝင်လာတယ်လို့ Burundi Geographic Institute ကပြောပါတယ်။နှုံးမြေတွေစီးဝင်လာတဲ့အတွက်အခုလိုကန်တွေရေတက်လာတဲ့ဒဏ်ကိုအာဖရိကတိုက်အရှေ့ဘက်ကန်ရိုရာမှာလည်းရင်ဆိုင်နေရတာပါ။2023ခုနှစ်မတ်လကစပြီးတော့ဘရွန်ဒီနိုင်ငံမှာရေဘေးဒုက္ခသည် 9,200 ကျော်ရှိတယ်လို့ကုလသမဂ္ဂကပြောထားပေမဲ့ရေဘေးသင့်တူတိထက်များနိုင်တယ်လို့လည်းခန့်မှန်းမှုတွေရှိပါတယ်။ဘရွန်ဒီနိုင်ငံမှာဒီနှစ်မေလအထိနေရပြောင်းရွှေ့ခဲ့ရသူ 33,000 နီးပါးရှိပြီးတော့အများစုကသဘာဝဘေးဒဏ်သင့်တယ်ဖြစ်တယ်လို့နိုင်ငံတကာရွှေ့ပြောင်းနေထိုင်သူများအရေးလုတ်ကိုင်းနေတဲ့ IOM ဖွဲ့ကပြောပါတယ
်။theories or hypotheses towards this. The very first one has to do with
Pacific နဲ့အိန္ဒိယသမုဒ္ဒရာထဲမှာကမ္ဘာပေါ်ကပင်လယ်ရေတွေပူနွေးလာတဲ့အတွက်ကံရေမျက်နှာပြင်တွေမြင့်တက်လာတာကပထမအချက်ပါ။ဒုတိယအချက်ကတော့ပထဝီဝင်အနေထားနဲ့အများကြီးဆိုင်ပါတယ်။ကမ္ဘာမြေမျက်နှာပြင်ပေါ်ကအပေါ်ဆုံးမြစ်စီလွှာတွေရွေ့ရှားလာရင်မြေအောက်ရေစီးကြောင်းတွေအပြောင်းလဲဖြစ်ပြီးတော့ကံရေမြင့်တက်တတ်ပါတယ်။တတိယအချက်ကတော့တောပြုံးပြီးတော့နှုံးမြေပိုချမှုကြောင့်ပါ။ဆိုက်ပြိုရဲ့အပါအဝင်အခြားရည်ရွယ်ချက်တွေကြောင့်တောတွေခုတ်ထွင်လိုက်တဲ့အခါအဲ့ဒီနှုံးမြေအတော်များများမိုးရင်နဲ့ကံတွေထဲစီးဝင်လာရကကံရည်မြင့်တက်တတ်ပါတယ်လို့ပြောဆိုသွားတာပါ။ကင်ညာနိုင်ငံတွေကရေကန်တွေလည်းပြီးခဲ့တဲ့10နှစ်လောက်ကစပြီးတော့ပုံမှန်မြင့်တက်လာတဲ့အတွက်အနီးအနားကမြို့ရွာတွေရေမြုပ်ကုန်ပြီးဒေသခံတွေနဲ့ပြောင်းရွှေ့ခဲ့ရသလိုတော်ရိုင်တရိတ်ဆန်တွေလည်းမြို့တုံးပျောက်ကွယ်မဲ့ဘေးနဲ့ရင်ဆိုင်နေရပါတယ်။မြေကျွန်းကျိုင်ဝမ်းကြီးရှိရာ The Rift Valley ဒေသမှာလည်းတောပြုံးပြီးတော့မိုးကြီးတဲ့ဒဏ်ကိုအလားတူရင်ဆိုင်နေရပါတယ်။မိုးများတဲ့အတွက်မြေနိုင်ပိုင်းတွေမှာလည်းနှွန်းတော်တွေပေါက်လာပါတယ်။ကုလသမဂ္ဂရဲ့ဥတုရသီပြောင်းလဲမှုတာစီရေး COP26 ညီလာခံကိုဗြိတိန်နိုင်ငံစကော့လန်ရဲ့အကြီးဆုံးဂလတ်စကိုမြို့မှာဒီနေ့နောက်ပိုင်းကျင်းပဖို့ရှိပါတယ်။ကမ္ဘာကြီးကိုပူနွေးစေတဲ့ဖန်လွန်အိမ်တက်ငွေထုတ်လုပ်မှုလျှော့ချဖို့နိုင်ငံကောင်ဆောင်တွေကတိပြုခဲ့ကြတဲ့2015ပြင်သစ်သဘောတူညီမှုစာချုပ်အတိုင်းဆက်လက်အကောင့်ထဲပို့ဖို့နောက်ဆုံးမျှော်လင့်ချက်ဖြစ်နေဒီညီလာခံကိုရှုမြင်ထားကြတာပါ။COP26 ညီလာခံကနေကမ္ဘာကောင်ဆောင်တွေရဲ့ပေးမဲ့ဂရိစကားကအာဖရိကအရှေ့ပိုင်းကပြည်သူတွေရမကကမ္ဘာပေါ်ကကန်ယူရနဲ့ပြည်သူတွေရဲ့အနာဂတ်အပေါ်ရေရှည်တရားမှုရှိလာတော့မှလည်းဖြစ်ပါတယ
်။ VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဒို့ရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းရှိရှိနားဆင်နိုင်ပါတယ် v VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ website ဆောင်ရမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။တော်ရရှင်ဒီခုရှူစားနားဆင်နေရတာကတော့ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တနင်္လာညရဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါမယ်။အရင်ဦးဆုံးသတင်းနောက်မတ်စုအစီအစဉ်ကိုတင်ဆက်ပေးပါမယ်။မြန်မာရေးနဲ့ပတ်သက်ပြီးတော့အာဆီယံနောက်အမေရိကန်ပြည်ထောင်စုနဲ့ကုလသမဂ္ဂရဲ့အရေးတူချင်းကပ်မှုတွေဟာအခုနောက်ပိုင်းမှာခက်ဆိတ်ဆိတ်တွေ့လာရပါတယ်။ဒါပေမဲ့မြန်မာပြည်တွင်းမှာတော့အာဏာသိမ်းစစ်ကောင်စီရဲ့တုံ့ပြန်မှုတွေဟာတိုးတက်မလာဘူးလို့နိုင်ငံတကာအသိုင်းအဝိုင်းကဝေဖန်ကြပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေပုံမှန်များပြားလာတာနဲ့အမျှစစ်ကောင်စီကိုစန့်ကျင်မှုအလျို့လျို့ပေါ်ပေါက်လာတဲ့လျက်လက်နက်ကိုင်အဖွဲ့တွေကြောင့်လည်းပြည်တွင်းစစ်ဘက်ကိုဦးတည်နေတဲ့ဆိုတော့နိုင်ငံတကာနဲ့မြန်မာအရေးလေးလာသူတွေရဲ့တုံ့သက်ချက်တွေကိုတော့ဒီသတင်းပတ်ရဲ့သတင်းနောက်မတ်စုအစီအစဉ်မှာကိုစုံဝင်းလိုက်တင်ဆက်ထားတာနားဆင်ပါရှင်။
မြန်မာနိုင်ငံရဲ့ပြည်ပခါကိုညီနိုင်အပြေရှာဖို့အာဆီယံကအထူးကိုယ်စားလှယ်ခန့်အပ်လိုက်တာအမေရိကန်နဲ့ကုလသမဂ္ဂဘက်ကသတိထားချင်းကပ်မှုတွေရှိလာတာကဒီရက်ပိုင်းမြန်မာအရေးကိစ္စမှာအများစိတ်ဝင်စားခဲ့တဲ့အကြောင်းအရာတွေဖြစ်နေတာပါဒါပေမဲ့စစ်ကောင်စီကတော့နိုင်ငံတကာကဝေဖန်ထောက်ပြတာတွေကိုလစ်လျူရှုထားပြီးအပြုသဘောဆန်တဲ့တုံ့ပြန်မှုတွေမရှိသလောက်နှဲပါခဲ့တယ်လို့နိုင်ငံရေးလေ့လာသူတွေကမြင်ပါတယ်မြန်မာပြည်မှာအခုဖြစ်ပွားနေတဲ့ပြဿနာတွေအတွက်အလုံးပါဝင်တဲ့တွစ်ဆွန်ဆွေးနွေးရေးကိုအောင်မြင်အောင်မလုပ်နိုင်ဘူးဆိုရင်ပြည်တွင်းစစ်ဖြစ်လာလိမ့်မယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရီနာဘာဂနာကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာဩဂုတ်လ10ရက်နေ့ကပြုလုပ်တဲ့အွန်လိုင်းသတင်းစာရှင်းလင်းပွဲအတွင်းသတိပေးပြောကြားလိုက်ပါတယ
် We see a lot of violence on the groundClearly, many people are afraid of the huge violence scale of the military.
မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေအများကြီးဖြစ်နေတာကျမတို့တွေ့ခဲ့ရပါတယ်။စစ်တပ်ရဲ့ကြီးမားလာတဲ့အကြမ်းဖက်မှုကိုလူအတော်များများကစိုးရိမ်ကြောက်လန့်နေတယ်လို့အခု PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကလည်းလက်လုံတနက်တွေတွေမကတော့ပဲတကယ် professional လက်နက်အစစ်တွေကိုပုံမှုအသုံးပြုလာနေပါတယ်။ဒါကြောင့်ပြည်ရင်းစစ်ကြီးကိုရှောင်ရှားနိုင်ဖို့တွဲဆုံဆွေးနွေးရေးတွေဖြစ်လာနိုင်မယ်လို့ကျမတကယ်ပဲမျှော်လင့်ပါတယ်။
အာဆီယံရဲ့ဂျောင်းဝင်ဖြစ်ရှင်ပေးမှုအစီအစဉ်ကိုလည်းကုလသမဂ္ဂနဲ့အမေရိကန်အပါအဝင်အနောက်နိုင်ငံတချို့ကကြိုဆိုလိုက်ပါတယ်။အာဆီယံအထူးကိုယ်စားလှယ်ဟာဧပြီလ24ရက်နေ့ကရရှိထားတဲ့ဘုံသဘောတူညီချက်၅ချက်အတွက်စစ်ကောင်စီအပါအဝင်အတိုက်ခံတွေနိုင်ငံတကာအဖွဲ့အစည်းတွေကြားမှာညှိနှိုင်းအပြေရှားဖို့ရှိပါတယ်။ဒါပေမဲ့စစ်ကောင်စီဟာဆွေးနွေးမှုအတွက်ဆန္ဒမရှိဘဲအာဏာကိုဆက်ပြီးဆုပ်ကိုင်ထားခြင်းနဲ့လို့ဝေဖန်တာတွေလည်းရှိပါတယ်။ရွက်ောက်ပွဲလုပ်ပေးမယ်လို့စစ်ကောင်စီဘက်ကကြေညာပေးထားတာကလည်းသူတို့အတွက်လုံလောက်တဲ့အချိန်ရယူဖို့အချိန်ဆွဲရတာဖြစ်ကြောင်းပြောဆိုနေကြတာပါနိုင်ငံရေးတုံ့တက်သူဦးတန်းစွန်းနိုင်ကတော့စစ်ကောင်စီနဲ့ဆွေးနွေးတဲ့နည်းလမ်းကိုမြန်မာပြည်သူတွေဘက်ကမျှော်လင့်မထားကြောင်းပြောပါတယ
်ပြည်သူဆွေးနွေးဖို့ဆိုတဲ့ကိစ္စနိုင်ငံကနိုင်ငံကြီးရဲ့ဖြစ်ရှင်းတဲ့ပုံစံဟာသဘောတူချင်းနဲ့လုံးဝမကိုင်းဘူးစစ်ကောင်စီရောပြည်သူလူထုရဲ့ဒီမိုကရေစီအားစုတွေဆက်ကြပါအဲ့ဒီအနေထားတက်ဖို့တော့ဆုံးဖြတ်ချက်မရှိကြပါဘူးဆုံးဖြတ်ချက်ရှိနေတာကတော့ပြည်သူလူထုရဲ့ဒီမိုကရေစီအားစုတွေကစစ်ကောင်စီကိုကျွန်တော်တို့မြေမြုပ်ကင်းကျုပ်ပြီးနာဂမ်မှာဆက်အနာရှင်စနစ်ပေါ်အပြီးမှာလုံးဝမပေါ်ပေါက်အောင်ကျွန်တော်တို့ကြိုးပမ်းရေးဆိုတဲ့ဆုံးဖြတ်ချက်နဲ့ဒီနေ့ဆုံးဖြတ်မှုကြောင့်ဖြစ်ပါတယ်ခရစ်စတင်းကာရနာပြောတယ်လို့ပေါ့မကြခင်မှာဘဝပြာတွေ့တွေ့ပြည်ရင်းစစ်ပွဲဖြစ်တော့မယ်ကျွန်တော်ကတော့ဒီဆိုင်ပါ
ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာအထူးကိုယ်စားလှယ်ကတော့အလုံးပါဝင်တဲ့တွစ်ဆုံဆွေးနွေးရေးပေါ်ပေါက်လာဖို့ပြီးခဲ့တဲ့နှစ်လလောက်ခရဲကအာဆီယံနိုင်ငံတွေနဲ့မြို့သားညီညွတ်ရေးအစိုးရ NUG လူမျိုးစုလက်နက်ကိုင်အဖွဲ့တွေမြန်မာစစ်ကောင်းဆောင်တွေနဲ့ဆွေးနွေးခဲ့တာပါအာဆီယံရေးရာကြွမ်းကျင်သူဒေါ်မိုးတူစာကတော့မြန်မာနိုင်ငံအတွက်ခန့်အပ်လိုက်တဲ့အာဆီယံအထူးကိုယ်စားလှယ်ဟာပြည်သူတွေရဲ့တူညီတဲ့သဘောထားဆန္ဒတွေရရှိဖို့အတွက်အရင်ဦးဆုံးစ조사ရလိမ့်မယ်လို့မြင်ပါတယ်
ရှေ့လျှောက်ကတော့အချိန်ရောအားစိုက်မှုရောအများကြီးလိုအပ်ပါလိမ့်မယ်။အခုလက်ရှိအနေအထားမှာတော့မြန်မာနိုင်ငံမှာအဓိကလိုအပ်နေတာဒီဒီလူသားချင်းစာနာမှုဆိုင်ရာအကူအညီအထူးသဖြင့်ကိုဗစ်ကိစ္စလိုအပ်နေတဲ့ဆေးဝါးအကူအညီဦးစားပေးမယ်။အရေးအကြီးဆုံးပထမဦးဆုံးမြန်မာနိုင်ငံမှာအသီးသီးခံစားနေရတဲ့အနေအထားတွေအရေးကြီးတဲ့သဘောထားတွေစံတာတွေအားလုံးကိုရယူနားလည်နိုင်ဖို့အတွက်ကပထမဆုံးသူစူးစမ်းရပါလိမ့်မယ်။
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ခရစ်စတင်းဘာဂနာနဲ့စစ်ကောင်စီရဲ့ဒုတိယခေါင်းဆောင်ဒုတိယဗိုလ်ချုပ်မူဂျီဆိုဝင်းတို့ကိစ္စရအတော်များများကိုဇူလိုင်လ16ရက်နေ့ကအွန်လိုင်းကနေနောက်ဆုံးဆွေးနွေးခဲ့ကြပါတယ်။အချိန်အတော်ကြာအောင်ဆွေးနွေးခဲ့ပေမဲ့စစ်တပ်ဘက်ကအပြုသဘောဆောင်တဲ့တုံ့ပြန်မှုတွေဘာမှမရခဲ့ဘူးလို့ခရစ်စတင်းဘာဂနာကပြောပါတယ်။အာဆီယံရဲ့မြန်မာနိုင်ငံဆိုင်ရာဘုံသဘောတူညီချက်မှာလည်းမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်တန့်ဖို့ပြည်သူတွေရဲ့အကျိုးစီးပွားအတွက်ငြိမ်းချမ်းတဲ့အဖြစ်တစ်ခုရအောင်လှုံ့ဆော်ဖို့အချက်တွေအဓိကပါဝင်ပါတယ်။ဒါပေမဲ့မြန်မာပြည်တွင်းမှာစစ်ကောင်စီနဲ့ပြည်သူ့ကာကွယ်ရေးလက်နက်ကိုင်တပ်ဖွဲ့တွေအကြားတိုက်ပွဲတွေပုံမှန်လို့ရှိနေပါတယ်။တစ်ဖက်မှာလည်းဆန္ဒပြမှုတွေကိုစစ်ကောင်စီတပ်တွေကဖြိုခွဲတာ၊ပစ်ခတ်ဖမ်းဆီးတာ၊ထောင်ချတာနဲ့တိုက်စိုးမှုတွေကလည်းနေ့တိုင်းရှိနေတာကြောင့်မြမအရေးဟာအပြောလွယ်သလောက်ပြည်လဲအောင်ဆောင်ရွက်ဖို့အတွက်လက်တွေ့မှာခက်ခဲနေတော့မယ်ဆိုတာကိုဒီတစ်ပတ်ရဲ့သတင်းတောက်မတ်စုအစီအစဉ်ကနေတင်ပြပေးလိုက်ရပါတယ်ခင်ဗျာ
။သတင်းတောက်မတ်စုအစီအစဉ်ကိုစုံဝင်းလိုင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်။ကဘာတလွားမှာရှိနေကြတဲ့ဌာနေတိုင်းရင်းသားတွေဟာစီးရဲနွမ်းပါမှုနဲ့လူမှုစီးပွားမမျှတမှုတွေခွဲခြားဆက်ဆံရမှုတွေနဲ့ကြုံလာရနိုင်တယ်လို့ဩဂုတ်လ9ရက်နေ့ကကြားရောက်ခဲ့တဲ့နိုင်ငံတကာဌာနေတိုင်းရင်းသားများနေ့မှာကုလသမဂ္ဂနဲ့စားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ကတတိပေးလိုက်ပါတယ်။မြန်မာနိုင်ငံအတွင်းမှာတိုက်ပွဲတွေကြားမှာတင်းရှောင်နေရချိန်မှာဆီယာနာသိမ့်မှုနောက် COVID-19 ကပ်ဘေးရောဂါတွေနဲ့ပါကြုံလာနေရတဲ့ကရင်ပြည်နယ်တွေကဌာနေတိုင်းရင်းသားတွေရဲ့အသက်မွေးဝမ်းကြောင်းအလုတ်ကိုင်းတွေကလည်းဆိုးဆိုးဝါးဝါထိခိုက်တက်ရောက်နေပါတယ်လို့ကရင်ငြိမ်းချမ်းရေးအထောက်အကူပြုကွန်ရက်ရဲ့ဒါရိုက်တာနော်ဝါခူရှိကပြောပါတယ်။မတ်တန်ကြီးထိုက်ကဆက်သွဲမေးမြန်းပြီးတော့ဒီသတင်းမရဲ့စီးပွားရေးခန္ဓာမှာတင်ပြထားပါတယ
်။ကရင်ရဲ့ထိုင်းနေတိုင်းရင်းသားရဲ့ရိုးရာသူရအေးစစ်နေပြီးတော့တောင်ရတွေလုံးမယ်ဝင်းမြွေလုံးမယ်ပြီးတော့ကိုဟာကိုနေမယ်ဟိုဒီအစိုးရရဲ့ထောက်ကူတွေလည်းသူတို့ကမရဘူးနော်မရဘူးသူတို့လည်းဟိုသာအကယ်၍ဟိုလာပြီးတော့အခက်ခဲလာပြီးတော့ဘုံမကျဲတာတွေလက်နဲ့ကြည့်မကျဲဟိုသာမပြည့်လို့ရှိတော့သူတို့အတွက်ဟိုသာအင်းစင်းနေလို့ရတာပေါ့နော
်ခုခါမှာဆီယနာလည်းတင်ထားတယ် COVID-19 တွေကလည်းဖြစ်နေတယ်ဆိုတော့သူတို့ရဲ့အတမောဝမ်းကြောင်းအလုတ်အကင်နေအပြောင်းလဲရှိပါလားဘာများထိခိုက်တက်ရောက်မှုရှိပါလဲရှင
်ဟုတ်ကဲ့အခုကတော့ဟိုအရင်လိုမျိုးမဟုတ်ပါနော်အကဲအသူတို့ဖြစ်ဒီထိုင်တိုင်းရင်းသားတွေကကျွန်တော်တို့ကတော်ရတယ်မဟုတ်လို့ပြီးတော့ဒီဟိုစိုက်ပြွေးတွေပေါ့နော်အသူတို့ဖြစ်အဲ့ဒါဟိုစိုက်ဟိုလောက်တာပေါ့နော်ဒါပေမဲ့အခုကဒီစစ်အနာတိုင်းပြီးတဲ့နောက်မှာဆိုရင်ကျွန်တော်တို့ဒေတာမှာပေါ့နော်ဒီအသူတို့ဖြစ်တမဟာ9ပြီးတော့တမဟာ3တမဟာ7မှာဟိုစစ်တရဟိုတိုးလာတာရှိတယ်ပြီးတော့ဒီစစ်ပွဲတွေဟိုဖြစ်တယ်ပြီးတော့လင်းနေဟိုဘုံလာကျတာရှိတယ်အပြင်နောက်မှာကျွန်တော်တို့ဒီဟိုရွာသားတွေပေါ့နော်သူတစ်ဒီထိုင်နေတိုင်းရင်းသားတွေကတော့ဟိုအရေလူမျိုးဒီတောင်ယာစိုက်တာတွေပါတယ်လုံးလုံးမရတော့ပေါ့နော်အဲ့ဒါထွက်ပြေးရတယ်အခုလည်းသူတို့ဒီတောင်ယာတွေပြန်လို့ဖို့လည်းဟိုအစင်အရေလူမျိုးပြန်လို့လုံးမရတော့ပေါ့နော
်ထောက်ပံ့တာနဲ့တင်သူတို့ဟိုလုံလောက်မှာရေရှည်ရက်တည်ဖို့ကတော့ခက်ခဲမယ်ထင်ပါတယ်ဆိုတော့ဒီလိုထွက်ပြေးရတဲ့တင်းဆောင်ရတဲ့ဌာနေတိုင်းရင်းသားများအတွက်အစားထိုးအလုပ်အကင်အစီအစဉ်တွေများရှိပါသလားရှင
်အရေကဆိုရင်ကျွန်မတို့ကဒီပဲ့မွေဝါကြောင့်ထိုက်ပြိုးရေးတွေပါဟိုသာကူညီတာတွေရှိတယ်ပြီးတော့ဟင်းပီးဟင်းရွက်သာမွေးမြူရေးပေါ့နော်အဲ့ဒါတွေလောက်တာရှိတယ်ဒါမဲ့အခုကတော့အစုတစ်ဖြစ်ကတော့ဥစား security ပေါ့နော်လုံချိုရဲမလုံချိုဘူးလေမလုံချိုဘူးဆိုတော့လည်းပြန်လို့လည်းအခုရွာမှာပြန်လဲအဆင်မပြေဘူးနေရအများသဖြင့်ပါဖြစ်လို့ဆိုတော့သူကအခုလက်နဲ့ကြည့်နေနေ့တိုင်းလက်နဲ့ကြည့်ဟိုပြည့်တယ်ဆိုတော့တချို့ရွာတွေကသူကဥစားခဏလေးပြန်ကြည့်တာပြန်ပြီးတော့ပြန်ကြည့်ရတယ်ရှိတယ်ဒါမဲ့တော့မှာပဲဆက်ပြီးတော့ရှိနေတော့ပဲပေါ့နော်အဲ့ဒါတော့ဥစားခက်ခဲတာပေါ့
ဟုတ်ကဲ့ဆိုတော့ဒီဌာနေတိုင်းရင်းသားများအနေနဲ့ဒီအခုလိုတောင်ရမလုပ်ဖို့မွေးမြူရေမလုပ်ဖို့ဆိုရင်သူတို့အတွက်အစားထိုးပေါ့နော်အစားထိုးအသက်မွေးဝမ်းကြောင်းအလုပ်အကင်ရောဖြစ်နိုင်ပါသလားရှင်သူတို့ကဒီလိုလွယ်လွယ်ကူကူနဲ့အလုပ်အကင်ပြောင်းနိုင်တဲ့အနေအထားမျိုးရှိပါသလားရှင
်အခုကဒီနိုင်ငံရေးတည်ငြိမ်မှုရှိလို့ရှိရောသူတို့အတွက်တော့အခက်အခဲမရှိဘူးပေါ့ဥစားဒီအစိုးရရဲ့ဟိုထောက်ပံ့မှုမရတော့မှသူတို့ဟာနဲ့သူတို့หนีလို့ရတယ်လေ ဆိုတော့အခုကဟိုပြဿနာကတည်ငြိမ်မှုရယ်ပြီးတော့ဒီလုံချွေရေးပေါ့နော်ခြားအခြားတစ်ခုခုပြန်စာထိုးဖို့ကတော့မလွယ်ဘူးပေါ့နော်အခုကအရေးကြီးဆုံးကသူတို့ security ပေါ့နော် security ရယ်ပြီးတော့စစ်တပ်တွေကပြန်ပြီးတော့သူတို့နေရာနေထွက်ခွာပေးဖို့ရယ်ပြီးတော့သူတို့ရွာမှာပြန်နေလို့ရလို့ရှိတော့သူတို့အတွက်အဆင်ပြေဘာမှစာထိုးစရာဘာမှမလိုပေါ့နော်
ဟုတ်ကဲ့ဆိုတော့အခုလက်ရှိရောအဓိကပေါ့နော်ဘေဒေတာတွေကဌာနေဒေတာကန်တွေထွက်ပြေးနေရပါတယ်လေရှင
်ဟိုတမဟာငါဆိုတာကဒီဖပိုးပြီးတော့ဟိုရွာအဲ့မှာရွာတွေအများကြီးရှိတယ်လေ
ဟို
ကမမောင်ကနေတခြားဖပိုးချိပေါ့ပြီးတော့ဒီဆက်လဝင်းဟိုတန်လင်းမြစ်ဟိုအချိပေါ့
ဆိုတော့သူတို့ကအခုလောလောဆယ်ဒီအထောက်ပံ့ကိုပဲမှုခိုရတယ်ဘာအသက်မွေးဝမ်းကြောင်းအလို့အကင်မှမရှိဘူးဆိုတော့ဟိုအနေထားမျိုးပေါ့နော
်ဟုတ်လားသူတို့ကတော့ရွာမှာတချို့ရပြန်လို့ရဲရောသူတို့ဝက်တွေဟိုကျွဲတွေနွားတွေတော့ရှိတာရှိတာပေါ့ဟိုဒါမဲ့တောင်ရတွေတော့တချို့ရတောင်ရလောက်တာရှိတယ်ဖက်ပြားဟိုအကေးလက်နဲ့ကြီးတွေကြာလို့ရှိတော့တောင်ရတွေဟိုထားခဲ့ရတာရှိတယ်အခြေအနေနည်းနည်းကောင်းရင်တော့သူကပြန်ကြည့်တာရှိတယ်အဲ့လိုမျိုးအခြေအနေပေါ့ဟိုအရင်လိုမျိုးရွာမှာဟိုနေပြီးတော့တောင်ရနှစ်တိုင်းသွားဟိုလူမျိုးမဟုတ်တော့ဘူးပေါ့အခုကသူကတော့မှာပဲအထူးသဖြင့်ဒီလေရင်လာကျဲတဲ့နောက်မှာဆိုရင်ဒီကလေးတွေပဲပြည်ရွာသားတွေကသူက traumatize ဖြစ်တယ်ပြီးတော့အတန်တွေကအရင်အကျဆိုတော့သူကအရင်ကြောက်တယ်သူကပြန်အခုထိလဲ drone တွေနှစ်တိုင်းလာပြီးတော့ဟို monitor လောက်တာပေါ့နော်ဆိုတော့သူကကြောက်တယ်အဲ့ဒါပြန်လို့ရှိရင်ဟိုအဲ့လူကြီးတွေပဲဟိုပြန်ပြီးတော့သူတို့ရွာတွေဟိုပြန်ကြည့်ပြီးတော့မဟုတ်လို့ရှိရင်တရက်တညညညပြအဲ့ရောခလေးတွေကဟိုအမျိုးသမီးကတော့မှဟိုသူတို့အိမ်လိုမျိုးဖြစ်တော့ပါတော့တော့မှလည်းသူတော့မှသူတို့ဟိုနေခဲ့တယ်ဟိုသူတို့အမျိုးသားတွေဟိုအဖေတွေကတော့ပြန်ပြီးတော့ရွာမှာပြန်ပြီးတော့ဟိုအဲ့တရိစာတွေပြန်ကြည့်တာပြီးတော့တောင်ရတွေတွားပြီးတော့ကြည့်တာတွေရှိတယ်ပေါ့
ဆိုတော့အလုတ်ကတော့အရင်လောက်တော့အလုတ်လုတ်လို့မရတော့ဘူးဆက်တော့လုတ်နေသေးပဲပေါ့နော်သူတို့ရဲ့အသက်မွေးဝမ်းကြောင့်အလုတ်ကင်နေရ
ဟုတ်တယ်ဟုတ်တယ်တချို့တည်းကတော့သူတို့ကတော့မှနေတဲ့အချိန်မှာဆိုလေတောင်ရနည်းနည်းအဲ့လိုမျိုးသူတို့နဲ့နေတဲ့နေရာမှာတောင်ရပြန်လုတ်အဲ့လိုမျိုးတော့ရှိတယ်ပေါ့ဟိုဒါပေမဲ့ဟိုရေရှည်တွေ့တော့ခက်ခဲဟိုဖြစ်မှာပေါ့
ဒီရိုးရာဒီအလုတ်ကင်အသက်မွေးဝမ်းကြောင့်အလုတ်ကင်နေမှာအမျိုးသမီးတွေပါဝင်မှုဘယ်လောက်ရှိပါသလဲရှင်
အာသူတို့ရေဟိုဟိုတောင်ပေါ်မှာဆိုရတော့အကုန်လုံးသူဝိုင်းပြီးတော့လောက်ကြတာပဲတက်မွေးဝါကြောင့်အကုန်လုံးတောင်ဝင်ယူကြတာပဲဟိုအမျိုးသမီးလည်းတောင်ရလောက်တာပဲယောက်ျားလည်းတောင်ရလောက်တာပဲဆိုတော့အဲ့မှာတော့ဟိုအမျိုးသမီးကတော့သူတစ်ခေတော့သူတို့ကတောင်ပေါ်ကတော့ကြီးတာပေါ့ဒီကလေးတွေတစ်ခက်ရဲ့ပြီးတော့လည်းဒီအလောက်ကိုင်ဟိုတက်မွေးဝါကြောင့်တစ်ခက်ရဲ့ပေါ့နော်ဟိုပုံပြီးတော့အလောက်ရှုပ်တာပေါ့
မတ်တန်ဂီတာအစီအစဉ်တင်ဆက်ခဲ့တဲ့စီးပွားရေးခန္ဓာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဆေးရနာတင်ထားတဲ့မြန်မာနိုင်ငံမှာစိတ်ကူးရည်ရွယ်ချက်တွေအတိုင်းလက်တွေ့လုပ်နိုင်မှုအခွင့်အလမ်းတွေပျောက်နေပါတယ်လို့ရန်ကုန်မြို့က Special Effect Makeup ပညာရှင်လူငယ်တူကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးအပြောင်းလဲတွေဖြစ်တာကြောင့်လူငယ်တွေရဲ့အနာဂတ်မရေမရာဖြစ်နေတာကိုမဆုမျက်မှောင်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားပါတယ်
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်အနာဂတ်ပျောက်သွားပြီလို့ပြောနေကြတဲ့လူငယ်အများအပြားကိုတွေ့ရပါတယ်။ရည်ရွယ်ထားတဲ့အနာဂတ်စိတ်ကူးတွေလက်တွေ့လုံနိုင်ဖို့ခက်ခဲသွားကြပြီလို့လူငယ်တွေကပြောနေကြတာပါ။ရုပ်ရှင်ကားတွေထဲမှာဒဏ်ရာတန်ဖြတ်တွေ၊ခြေပြက်လက်ပြက်တွေကို special effect makeup နဲ့အမြင်လှည့်စားနိုင်အောင်ဖန်တီးပေးနေတဲ့လူငယ်တစ်ယောက်ကသူခက်ခဲသင်ယူကြိုးစားထားတဲ့ပညာအတွက်ရှေ့ဆက်ဖို့မလွယ်တော့ဘူးလို့ပြောပါတယ်။အတူက SFX လို့ခေါ်တဲ့ Special Effect Makeup ပညာရှင်ဆုံးဘာကြောင့်အဲ့လိုပြောနေလဲဆိုတာနားထောင်ကြည့်ပါ
။နော်ဒီလောကရောက်တာလဲ9နှစ်ကျော်လောက်ပဲရှိအောင်မယ်။ဆိုတော့အများကြီးအရှိဆက်လို့ရမှာပေါ့နော်။လူတွေကတဖြည်းဖြည်းလောက်ခံလာရဲဆိုတဲ့အချိန်မှာညီမတို့အားတက်လာတယ်။ဟိုရှေ့မှာလောက်ကြရဲလောက်ကြရဲအများကြီးရှိရဲဆိုတော့ဒီကတဖြည်းဖြည်းနဲ့ကိုယ့်အကူလည်းတင်တယ်ဆရာကြီးရှိရလည်းတင်တယ်ပြီးတော့ဒီနောက်ဟို website တွေရှိရနေပြီးတော့လဲညီမတို့အဲ့ဒီဟို online course တွေအဲ့လိုတင်တယ်ဟိုတဲ့နော်ဘောနော်အဲ့ရနေစားပြောတဖြည်းဖြည်းနဲ့အဲ့လိုလမ်းစားလေးပေါ်လာတော့ပေါ်လာဆိုအလုံးထားပါတော့ဟိုနိုင်ငံခြားက ့နိုင်ငံသားတွေအရာနေဒီမှာလူပြဲလူတွေပြန်လာတာမျိုးအဲ့တော့ MRD4 ဘာညာဆိုအရင်အဲ့လို SRV ဘာညာဆိုရင်တို့ထိုင်းရနေခေါ်တာမျိုးရှိရယ် BSC ဆိုပြီးတော့ဒါမှမဟုတ်သူအရင်နောက်ပိုင်းမခေါ်တော့ဘယ်နဲ့ညီမတို့ဒီလိုကယ်လေးကသူအစားထိုးတုံးလာပါတော့အော်အဲ့တော့ပုံပြီးတော့တဖြည်းဖြည်းနဲ့ဖြစ်လာတော့မယ်ဟိုသူများနိုင်ငံမှုရောမယ်ဆိုပြီးတော့ပျော်နေတဲ့အချိန်မှာညီမတို့စာချုပ်တွေဘာတွေလက်မှတ်ထိုးဖို့လုပ်ပြီးတော့မှ COVID စားဖြစ်တယ်ရှင်အဲ့တော့ COVID မှာဒီဖလင်ပိုင်းနဲ့ပတ်သက်တဲ့သူတွေအကုန်လုံးကရက်သွားအောင်covid နဲ့လောရပ်သွားပြီးတော့မှညီမတို့ second wave ပြီးသွားတဲ့အချိန်မှာညီမတို့ပြန်စားဖို့လုပ်တော့ဘောနော်ပြန်စားဖို့လုပ်တော့အဲ့ချိန်မှာဆေးတွေလည်းရောက်နေပြီစားကြုပ်တွေကလည်းဟိုစားကြုပ်ချုပ်ရတော့ဘောနော်ညီမဆိုအဲ့ဒီ three party 3ရက်နေမှာရုပ်ရှင်ဆေးတွေအတွက်ဟိုညီမအဲ့လိုစားကြုပ်ချုပ်ဖို့ရှိရ3လစာမှာအဲ့ညီမတို့ဆက်ခွက်တွေလည်းပေးပြီးသွားပြီဟိုပြီးတော့အဲ့ဒီအထက်မှာပြင်ရမယ့် makeup အပိုင်းတွေကိုလည်းညီမတို့အဲ့လိုရှင်းနေပြီးသွားပြီလက်မှတ်3ရက်နေလက်မှတ်တော့ထိုးဖို့ပဲကျန်တော့လာအဲ့ဟာပြီးတော့မဟာမှာ web cv လို့ဟာမျိုးတခုရိုက်ဖို့ရှိရပါတော့အမအစဖိတ်တမကပဲ ਨੇ ညီမပစီလဲဆိုတော့ main character ရဲ့ဟို production design ကြီးအကုန်လုံးသူနေတဲ့အိမ်ပုံစံ strategy နေပေါ့နော်အဲ့ဟာကညီမအတ်ထားရှိရရှင်အဲ့ဟာလည်းမလုပ်ဖြစ်လိုက်ရအောင်လေညီမ funny type ပါညာတာကြည့်နေတဲ့အချိန်မှာပဲ February တရက်နေ့မှာလို့အနာစာတိုင်သွားစာတိုင်သွားတော့အဲ့တရက်နေ့ကစပြီးတော့အခုအချိန်ကြီးပေါ့နော်အခုညီမတို့ concept လောက်ရမှာမသိဘူးဟိုဘလို့လို့ရင်အဆင်ပြေလာမလဲဆိုတာလည်းမသိတော့ဟုတ်အဲ့လိုဖြစ်တာ
ပါဟိုစာချုပ်ချုပ်ဖို့ပေါ့နော် February လ3ရက်နေ့မှာစာချုပ်ချုပ်ဖို့အစီအစဉ်တွေကလည်းအကုန်လုံးပြတ်သွားတယ်ဆိုတော့အဲ့ဒီအတွက်ကောဘလောက်ထိဟိုကိုအတွက်နှင်းနာဆုံးရှုံးသွားတယ်လို့ပြောနိုင်လဲရှင
်အဲအဓိကတော့ညီမအဲ့လိုငွေကြီးဆိုလည်းတင်းစေကနန်းကြီးပါပေါ့နော်ဒါပေမဲ့အဲ့ငွေကြီးဆိုတော့ညီမတို့ကဘာလို့ရလဲဆိုတော့လို motivate လုပ်ဖို့ခွန်အားလို့ညီမရဲ့ရှေ့တစ်နှစ်လုံးနှားထားတဲ့အတွက်ကြောင့်မလို့ဘလို့ကြိုးစားမယ်ဆိုတဲ့စိတ်ကြီးအပြည့်ရှိနေရတာအကုန်ရိုက်ထုတ်ခံလိုက်ရအမလုံးလုံးမရတော့ဘီဟာကဘယ်လောက်ကြာမှာလဲဆိုရယ်ခုကြောနေနေတော့စိတ်ဟိုပါဖြစ်နေစိတ်ရကြာပါရမှာမှန်တယ်ပြောရင်တော့
special effect makeup ပညာကိုစိတ်ဝင်စားလို့နဲ့အတွက်နှစ်နဲ့ချီစူးစမ်းခဲ့ပြီးတော့မြန်မာနိုင်ငံမှာလည်းဒီပညာကိုတိုးတက်စေခြင်းနဲ့စိတ်နဲ့လုပ်နေသူမို့ဘလို့ရှေ့ဆက်ရမလဲဆိုတာမသိဘူးလို့သူကပြောနေတာပ
ါကိုယ်နိုင်ငံအားလည်းသူများနိုင်ငံအတူတူပဲလုပ်နိုင်တယ်ဆိုတာကြာချင်လို့အဲ့လိုစူးစမ်းခဲ့တာပါဟုတ်ကျိုးစားတော့ကလည်းအဲ့လိုအရာတော့နည်းနည်းပါးပါးထင်လာခဲ့ပါတော့လို့ဖြစ်ပြီးတော့မှဒီလိုမျိုးဒါမှဆက်လုပ်လို့မရဘူးဆိုတော့ဆက်ကဲလဲစိတ်မကောင်းဖြစ်နေရှင်ဟုတ
်ဟိုစောစောကကျွန်မရှင်းပြခဲ့သလိုဆိုရင်ဒီလိုမျိုးပေါ်ရုပ်ရှင်ထဲမှာဇက်ကောင်တွေကိုဟိုအသွင်ပြင်ပြောင်းသွားအောင်လို့ညီမတို့ special effect makeup တွေနဲ့လုပ်ဖို့ညီမတော်တော်လေးကိုယ်တိုင်လည်းတည်ချာချာတင်ယူခဲ့ရတယ်ပညာကိုကျွန်းကျွန်းချင်းလုံနိုင်ဖို့အတွက်ကအချိန်တွေလည်းပေးခဲ့ရတယ်ပေါ့လေဆိုတော့အဲ့လိုမျိုးကိုစူးစမ်းထားခဲ့ရတာတွေရတော့အခုအချိန်မှာကျတော့အသုံးမဝင်ဘူးလို့မျိုးရောဖြစ်နေတယ်လို့ခံစားရလားအဲ့ဒီဟာတွေရောပြန်ပြီးအသုံးချနိုင်ဖို့အတွက်ကရောညီမဘယ်လိုမျိုးမျှော်လင့်ချက်ထားလဲရှင
်အနာတိုင်းထားတာကာလာအဲ့လိုအရင်ကြမယ်ရှူတင်နေအရင်လိုမျိုးစဖို့အဆင်မပြေဘူးဆိုလို့ရှင်ဒီ effect makeup ပိုင်းကလေပြန်ပြောက်သွားနိုင်စီတောင်ရှိရရှင်ဘာလို့လဲဆိုတော့ဟိုညီမတို့ covid ကာလာအတွက်မှာညီမတို့စဉ်းစားချက်သိမ်းလုပ်ပြီးတော့ rating system လုပ်နေတာဘာလို့လဲဆိုတော့အရှိမညီမတို့တွေးထက်တန်ယူတွေအော်အရင်ကလိုထိခိုက်တာလေးလက်ပြတ်တာလေးအဲ့လိုမျိုးအရင်တွေ့ဆက်တန်ယူတွေကိုညီမတို့စဉ်းစားနဲ့အုပ်ပြတ်တာမျိုးရှိရဲ့ရှင်အဲ့ကြောင့်အဲ့စဉ်းစားကနေပြီးတော့ rating system ကိုပြောင်းမှုစူးစမ်းနေတာပေါ့နော်အခုက MRTV တို့နောက်ပြီးသွားရင်ညော်ရီတို့မှာစဉ်းစားတွေပြန်သုံးနေတာတွေ့ရရှင်အဲ့တော့ပြောမယ်ဆိုလို့ရှိရင်ဒီ effect special effect makeup ကသူတို့လက်ထက်ထံမှာတော့ထပ်ပြီးတိုးတက်လာကြမရှိတော့ဘူးလို့ထင်တယ်ရှင် Friday မှာနာတင်သွားတော့လုံးရရှိရည်မလုံးနိုင်တော့ဘူးဗောနော်အဲ့တော့ညီမအနေနဲ့စဉ်းစားတော့ကဒီကိစ္စကအခုဆိုလို့ရှင်လဲရက်တရကြော်သွားကြီးနောက်ထပ်ဘယ်လောက်ကြာမှလဲလည်းမသိဘူးဆိုတော့လေဒါကိုမကြော်လွားနိုင်ဘူးဆိုလို့ရှင်ရုပ်ရှင်အမှုပညာလုပ်ငန်းကတော်တော်ကြီးကိုဆုတ်ယုတ်သွားမယ်လို့ညီမထင်နေရှင်
ခုပေါ့နော်ညီမလိုပဲညီမရဲ့တငယ်ချင်းတွေပေါ့ညီမနဲ့ရွယ်တူတက်တူတငယ်ချင်းတွေနဲ့ရောအခုလိုမျိုးတို့ရဲ့ဒီရှေးရီကိုယ့်ရဲ့ရှေးရီနဲ့ပတ်သက်ပြီးတော့ပေါ့အဲ့လိုတိုင်ပင်ဆွေးနွေးမှုတွေလုပ်ဖြစ်လာအဲ့ခါမှာရောတို့ရဲ့ဒီခံစားချက်တရားဘယ်လိုရှိတယ်လို့သိရလဲရှင
်ဟုတ်ညီမဒီတက်တူရွယ်တူတငယ်ချင်းတွေနဲ့ရောစကားပြောဖြစ်တာပေါ့နော်တို့တိုင်လည်းဒီညီမတို့ဒီအာနာတိုင်းတဲ့ကိစ္စကိုပြောတဲ့အခါမှာဟိုတငယ်ချင်းဆိုရလဲအခုဘန်မှာလုံနေတဲ့တငယ်ချင်းတွေရှိမယ်ပြီးတော့ရင်ကျောင်းအခုထိကျောင်းတက်နေတဲ့တငယ်ချင်းတွေရှိမယ်ပြီးတော့ရင်ဟိုညီမတို့လိုမျိုးဒီ လူပညာတိုင်ဝမ်လူတွေလည်းရှိတယ်ပေါ့နော်ဆိုတော့အကောင်လုံးကဘာဖြစ်သွားလဲဆိုအခုဘာမှလုံးနေတဲ့သူဆိုလို့ရှိရင်တို့လိုအကျက်တဲ့အများကြီးခံရဆိုင်နေရတယ်ပေါ့နော်ចောင်းတက်နေတဲ့သူတွေကလည်းအခုတို့ចောင်းတက်ဖို့ကိုအဆင်မပြေတော့ဘူးတဲ့ဟိုတို့ကိုယ်လည်းမတက်ချင်ဘူးပေါ့နော်နောက်တစ်ခုကဒီဖလင်ဖိုင်းရလူတွေတို့ဆိုလို့ရှိရင်တော်တော်ကြီးကိုအဆင်မပြေဘူးဖြစ်နေရဘာလို့လဲဆိုတော့ကျွန်တော်နားထတာကြပြီဒီဝိုင်းဒါရိုက်တာတွေ production design ကလူတွေအကောင်လုံးကชุดเนี่ยน้าท่าได้อะเพียงโอ้ตะชู่ชู่905นี่อถุขันท่าได้ดูอีกทีตัวอนเนี่ยอ่ะเสียอานาติมุจานี่มาဆိုလို့ရှိရင်ตัวอนเนี่ยဒီရုပ်ဆံတယုတ်ဆောင်နားနေနောက်ပြီးွားရင်ဒီชุดเนี่ยပြန်စားဖို့ညီမတော်တော်ရုပ်အခက်အခဲရှိမှာလို့ထင်တယ်တချို့ဆိုလည်းဒီမှာရန်ကုန်မှာမရှိကြတော့ရှင်ဟိုအမှန်ကတော့အရန်မမျောဖို့ကောင်းပါတယ်ဒီလူငယ်ရင်းနဲ့လေညီမတို့အကုန်လုံးဘာဆက်လို့မှမသိဖြစ်ကုန်ကြတာပါဟုတ်
February 1တရနေ့နောက်ပိုင်းအနာဂတ်အတွက်ဘယ်လိုရှေ့ဆက်ရမလဲဆိုတာမသိတော့ဘူးလို့ပြောနေကြတဲ့လူငယ်တွေထဲမှာပါတဲ့ Special Effect Makeup ပညာရှင်ဆုံးဖြစ်ပါတယ်။ဆရာနာသိမ့်ပြီးနောက်လမ်းပေါ်ထွက်ဆန္ဒပြကြတဲ့လူငယ်တွေတောင်းဆိုခဲ့ကြတဲ့ငါတို့အနာဂတ်ငါတို့ပြန်ပေးဆိုတဲ့တောင်းဆိုတမ်းတွေကိုလမ်းမတွေပေါ်မှာမကြားရတော့ပေမဲ့လူငယ်တွေရဲ့အရင်ထဲမှာတော့အရင်ထက်ပိုပြီးတော့ကျေလောင်နေတယ်လို့ပြောနေကြပါတယ်။ကျွန်မဆုမြန်ပါမှာ
阿蘇滅門season 定設けて blogger 里標的妙 season を拿進けやらဖြစ်ပါတယ်ရှင်。တနင်္လာညရဲ့အပတ်စဉ်ကဏ္ဍ season တွေကတော့ဒီလောက်ပါပဲ。VOE ကနေထုတ်လင့်ပေးခဲ့တဲ့ season တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် email လိပ်စာ bamis@voenews.com ကိုပေးပို့နိုင်တယ်လို့ VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတစင်လဲဆက်သွင်းနိုင်ပါတယ်ရှင်。VOE American အတန်းကနေထုတ်လင့်ပေးနေတဲ့အတန်းတွေ season တွေကိုရုပ်တံကနေလည်းတိုက်ရိုက်ထုတ်လင့်ပေးတာမို့နေ့စဉ်ထုတ်လင့်ပေးနေတဲ့မနက်ခင်းနဲ့ညချမ်း radio season တွေကို VOE ရဲ့ website ဖြစ်တဲ့ bamis@voenews.com နဲ့ Facebook စာမျက်နှာတွေကနေလည်းစောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်။အခုနောက်ဆုံးရသတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကဆက်ပြီးပြောပြပေးပါအောင်ရှင
်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာခုနှစ်လတည်းဝင်လာတဲ့အချိန်ထိစစ်အာဏာသိမ်းမှုအပေါ်စန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေကနေ့အထိရှိနေဆဲဖြစ်သလိုဘုံခွဲတိုက်ခိုက်မှုတွေဟာလည်းနေ့စဉ်နေပါရှိနေပါတယ်။ဒီကနေ့ဩဂုတ်လ16ရက်နေ့ညနေ4:00လောက်ကရန်ကုန်မြို့စမ်းကြောင်းမြို့နယ်အတွင်းကဗဟိုလမ်းပေါ်မှာရှိတဲ့မြို့နယ်တရားရုံးမှာပောက်ကွဲမှုဖြစ်သွားခဲ့ပါတယ်။ပောက်ကွဲတဲ့ဟာအတော်လေးကျယ်လောင်ကြောင်းလည်းအနီးအနားမှာရှိတဲ့ဒေသခံတွေကပြောပါတယ်။ပောက်ကွဲပြီးသိမ့်မကြခင်မှာပဲစစ်ကောင်စီတပ်ဖွဲ့တွေရောက်လာတယ်လို့လည်းဒေသခံတွေကပြောပါတယ်။စကိုင်းတိုင်းကလေးမြို့မှာရှိတဲ့စစ်ကောင်စီရဲ့ရဲခါတော်လောင်ရဲတပ်ဒေသကုကဲရေးဌာနချုပ်နဲ့ရဲစခန်းတို့ကိုလည်းအချင်းကိုက်ဘုံနေနဲ့မနေ့ဩဂုတ်လ15ရက်နေ့ကတိုက်ခိုက်ခဲ့ကြောင်းကလေးမြို့ PD ရဲ့အဖွဲ့ကပြောပါတယ်။မုံရမြို့ကကန္နာလမ်းမှာရှိတဲ့အကောက်ခုံရုံးအတွင်းမှာလည်းဒီကနေ့3နာရီလောက်ကပောက်ကွဲမှုဖြစ်သွားခဲ့တဲ့အကြောင်းဒေသခံတွေကပြောပါတယ်ခင်ဗျာ။လန်ဒန်မြန်မာတန်ယုံတာမကြီးဟောင်းဦးကျော်စွာမင်းဟာလူညိုရေးရချင်းချောင်းမှုတွေနဲ့ကြုံနေရတာကြောင့်လန်ဒန်မြို့ရဲတပ်ဖွဲ့နဲ့ဗြိတိသျှနိုင်ငံခြားရေးတနတဟာယနဲ့ဖွံ့ဖြိုးရေးရုံးကိုတိုင်ကြားထားတယ်လို့မြန်မာ Accountability Project အဖွဲ့ဒါရိုက်တာ Christopher Gannis ကပြောပါတယ်။ဩဂုတ်လ4ရက်စနေနေ့ညနေပိုင်းကလေးကစစ်ကောင်စီကလူတချို့ကလန်ဒန်မြောက်ပိုင်းကဦးကျော်စွာမင်းဆက်ပြီးနေထိုင်တဲ့နေအိမ်အပြင်ဘက်မှာတွာလာနေတာချင်းချောင်းစောင့်ကြည့်တာတွေကိုတွေ့ရတယ်လို့လည်းပြောပါတယ်။လူမျိုးတို့တပ်ဖြတ်ခံရမယ့်ဘေးကနေလွတ်မြောက်လာတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာသူတို့ကြုံတွေ့ခံစားနေရတဲ့အတွေ့အကြုံတွေကိုပထမဆုံးအကြိမ်ဖြစ်အာဂျင်တီးနားနိုင်ငံကတရားရုံးတစ်ခုမှာထွက်ဆိုခွင့်ရကြတော့မယ်လို့ UK အခြေစိုက်မြန်မာရိုဟင်ဂျာအဖွဲ့ကပြောပါတယ်။လိမ်မင်းဆိုင်ရာအကြမ်းဖက်ဆော်ခခံရသူ၅ဦးအပါအဝင်မြန်မာစစ်တပ်ရဲ့လူမဆန်တဲ့အကြမ်းဖက်မှုတွေခံခဲ့ကြရတဲ့ရိုဟင်ဂျာတွေဟာမနေ့ပြန်ဩဂုတ်လ18ရက်နေ့ကျရင်အာဂျင်တီးနားနိုင်ငံဝီနိုအဲရစ်မြို့ပြည်ထောင်စုတရားရုံးမှာထွက်ဆိုကြမှာဖြစ်ပါတယ်မြန်မာနိုင်ငံမှာလက်ရှိကြုံရတဲ့ COVID တတိယလမ်းကြောင်းအခုရက်ပိုင်းအတွင်းသေဆုံးသူအရေအတွက်အနည်းငယ်ရောကျလာတယ်ဆိုတဲ့ပြောဆိုမှုတွေရှိနေပေမဲ့ရောဂါပိုးကူးစက်မှုအရေအတွက်ကတော့ရောကျမသွားသေးပါဘူးကျန်းမာရေးဝန်ကြီးဌာနကဒီကနေ့ည8နာရီထုတ်ပြန်ချက်အရလွန်ခဲ့တဲ့24နာရီအတွင်းတောက်ခွဲမှုနမူနာပေါင်း 11,249 ခုကိုစမ်းသပ်စစ်ဆေးခဲ့တာမှာပိုးတွေ့လူနာ 2,906 ဦးတွေ့ရှိခဲ့တယ်လို့ဆိုပါတယ်ဒါအပြင်လွန်ခဲ့တဲ့24နာရီအတွင်းမှာပဲသေဆုံးသူ128ဦးရှိခဲ့ကြောင်းလည်းကျန်းမာရေးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျ
နောက်ဆုံးရသတင်းချင်းချုပ်ကိုကိုစောဝင်းလိုင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမောင်အောင်နဲ့အလိမာတို့ဖြစ်ပါတယ်ရှင်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Basco Bolrich နဲ့ Cronius Tino တို့ဖြစ်ကြပါတယ်ဒီညအတွက်အစီအစဉ်မှုဖြစ်ကျွန်မစုမုံကတာဝန်ယူတင်ဆက်ပေးခဲ့တာပါအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတလဲပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင် VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြကြပါစေရှင်
This program